င်္ဂလာပါရှင်2019ခုနှစ်နိုဝင်ဘာလ17ရက်တနင်္လာနေ့ပြည်ဝအမေရိကန်တိုင်းရဲ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32ပထမနိုင်ဝက်မှာလိုင်းလက်မီတာ190နဲ့အတူတခါ VOA ရဲ့ Facebook စာမျက်နှာ VOA Barnes News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်။ကျွန်မခွန်ညိုပါရှင်။အခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်
။ကျွန်မကတော့ဆွမျက်မှာရှင်။ဟောင်ကောင်မှာဒီနေ့ဆန္ဒပြပွဲတွေအတွင်းရဲရဲပြစ်ခတ်မှုကြောင့်ဆန္ဒပြသူတယောက်ဒဏ်ရာရသွားပါတယ်။ Ranger တွေကိုလူမျိုးတုံးတပ်ဖြတ်မှုနဲ့မြန်မာနိုင်ငံကိုဂမ်ဘီယာနိုင်ငံက ICJ နိုင်ငံကတရားရုံးမှာတရားစွဲလိုက်ပါတယ်။ခုလိုနောက်ဆက်ရသတင်းတွေကိုမခင်ချူထွေးနဲ့ညင်ညာပေးပါမယ်ရှင်
။အခုညပိုင်းသတင်းလာရီထဲမှာတော့ရိုဟင်ဂျာတွေကိုလူမျိုးတုံးတပ်ဖြတ်မှုဆွဲချက်နဲ့ကုလရဲ့အမြင့်ဆုံးတရားရုံးကိုဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုဒီကနေ့ပဲအမှုတင်သွင်းလိုက်ပါတယ်။ချင်းမျိုးသားလွှတ်တော်ကိုယ်စားလှယ်ဥဝေတင်ဟာ AA အဖွဲ့ရဲ့ရည်တည်ချက်တွေကိုစန့်ကျင်တဲ့အတွက်ဆိုပြီးတော့ဖမ်းတာဖြစ်တဲ့ကြောင်း AA ပြောခွင့်ရကပြောပါတယ်။မြေပုံမျိုးနဲ့ဒေသခံတွေကိုစစ်တပ်ကခေါ်ယူစစ်ဆေးနေတဲ့အတွက်တော့ဒေသခံတွေစိုးရိမ်ထိတ်လန့်နေကြပေမဲ့စစ်တပ်ပြောခွင့်ရသူကဒီအခြေအနေကိုအခုလိုပြောပါတယ်
။ကျွန်တော်တို့ကလိုအပ်တဲ့စစ်ဆေးမိန့်များမှုတော့စစ်ဆေးနေပြီမှာလောက်ပါမှာမလုပ်လို့ရှိရင်ကျွန်တော်တို့တက်တွေခဏခဏကြီးရွာထွက်နေမှာပဲမိုင်းဆွဲခံရတယ်ကျွန်တော်တို့ကလည်းရတယ်
ဘုံမလီဝင်းစော်ဦးရဲ့ဝီယိုကိုပြတ်ကြချက်နဲ့အတူနားဆင်ရမှာပါရှင်တခါရှမ်းပြည်နယ်ထဲမှာဆိုးရတက်တဲ့တအောင်လက်နက်ကိုင်အဖွဲ့ TNL တို့အပြန်အလှန်ပြစ်ခတ်မှုတွေအတွင်းမှာလူနေအိမ်တချို့ပျက်စီးသွားခဲ့ပါတယ်ဒီလိုသတင်းလာတွေမတိုင်ခင်အခုရင်ဆုံးတော့တနင်္လာနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့မခင်ဖြူထွေးတို့ကပြောပြပေးပါမယ်ရှင
်ဟောင်ကောင်မှာဒီကနေ့ဆန္ဒပြပွဲတွေအတွင်းရဲရဲပြစ်ခတ်မှုကြောင့်ဆန္ဒပြသူတယောက်ဒဏ်ရာရသွားပါတယ်လမ်းမတစ်ခုပေါ်မှာဆန္ဒပြသူတယောက်နဲ့ရဲထိတ်တိုက်တွေ့နေခြင်းအဲ့ဒီနားကိုကတ်လာတဲ့နောက်တယောက်ကိုရဲကအနီးကသနက်နဲ့ပြစ်လိုက်တဲ့ဗီဒီယိုတွေလည်း online ပေါ်မှာပြန့်နှံ့နေပါတယ်။အဲ့ဒီပြစ်ခတ်မှုနဲ့ပတ်သက်လို့ရဲတပ်ဖွဲ့ကသတင်းစာရှင်းလင်းပွဲမှာကာကွယ်ပြောကြားလာမှာတော့ရဲရာရှိကသူ့တပ်ကိုလူယူမှဆိုးရင်လို့ပြစ်ခတ်ခဲ့တာလို့ရဲတပ်ဖွဲ့ပြောခွင့်ရသူကပြောကြားခဲ့ပါတယ်။ရှင်ဘတ်နေရာကိုသနက်ထိမှန်ခဲ့တဲ့အသက်21နှစ်အရွယ်ဆန္ဒပြသူဆေးရုံမှာခွဲစိတ်ကုသခံခဲ့ရပြီးဆိုးရိမ်ရတဲ့အခြေအနေမှာရှိနေသေးတယ်လို့ဆေးရုံကပြောပါတယ်။ဒီမာကြီးအစိုးရကိုထောက်ခံပုံရတဲ့လူတယောက်ကလည်းဒီကနေ့သူ့ကိုယ်သူမိရှုခဲ့လို့စိတ်ယုံတင်ခဲ့ရပါတယ်။ဆန္ဒပြသူတွေဟာမြေထားလန်းတွေကားလန်းတွေကိုပိတ်ဆို့တားဆီးခဲ့ကြပါတယ်။တက္ကသိုလ်ဝင်းတစ်ခုထဲမှာဆိုလဲဆန္ဒပြသူတွေကမိလောင်ဘုံတွေနဲ့ရဲတွေကိုပစ်ပေါက်ခဲ့ကြပါတယ်။တချို့နေရာတွေကဆန္ဒပြမှုတွေကိုရဲတွေကမျက်ရည်ယိုဘုံတွေမိတပ်ပိုက်တွေတုံလူစုခွဲခဲ့ပါတယ်။ဟောင်ကောင်ကဒီကနေ့ဆန္ဒပြမှုတွေဟာငြိမ်းချမ်းရေးနဲ့တရားဥပဒေစိုးမိုးရေးကိုပြောင်ပြောင်တင်းတင်းချိုးဖောက်နေတယ်လို့ဟောင်ကောင်အစိုးရအကြီးအကဲ Gary Lam ကပြောကြားခဲ့ပါတယ်။ဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြတာထက်အများကြီးလွန်ကျူးပြီးအကြမ်းဖက်လုပ်ရက်တွေလုပ်နေကြတယ်လို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာသူကပြောကြားသွားပါတယ်။ဟောင်ကောင်မှာတရုတ်ပြည်မှာကြီးအစိုးရရဲ့လွှမ်းမိုးထိန်းချုပ်မှုပိုများလာနေတယ်ဆိုပြီးဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြပွဲတွေဖြစ်နေတာ၅လကြာရှိနေပါပြီ
။ဩစတြေးလျနိုင်ငံ New South Wales နဲ့ Queensland ပြည်နယ်တွေမှာတော်မီတွေနေရာတော်များများမှာလောင်ကျွမ်းနေတာကြောင့်အန္တရာယ်ရှိတဲ့အဆင့်3ပေးချက်တွေကိုအစိုးရအရာရှိတွေကထုတ်ပြန်ထားပါတယ်။ New South Wales ပြည်နယ်ဝန်ကြီးချုပ်ကဒီကနေ့ပဲပြည်နယ်အတွင်းရေးပေါ်အခြေအနေကြေညာပါတယ်။ဒီလိုကြေညာလိုက်တာကြောင့်မိသက်ဝန်ထမ်းတွေအနေနဲ့အစိုးရပိုင်းပစ္စည်းတွေကိုကာကွယ်ပေးနိုင်တာ၊ဒေသခံတွေကိုနေရာကနေမဖြစ်မနေရွှေ့ပြောင်းခိုင်းတာ၊လမ်းမတွေကိုပိတ်ပြီးလျှက်စင်မီနဲ့ရေဖြန့်ဝင်မှုဖျက်တောက်တာတွေကိုလှုပ်ဆောင်ခွင့်ရမှာဖြစ်တယ်လို့ဒီရေးပေါ်ကြေညာချက်ကတော့အနည်းဆုံးသတင်းတစ်ပတ်လောက်ထားရှိမှာဖြစ်ပါတယ်။New South Wales ပြည်နယ်အတွင်းတော်မီလောင်ကျွမ်းမှုပေါင်းက60ကျော်ရှိနေပြီးတော့ဒီထဲကတဝက်ကျော်လောက်ကိုမိမထိန်နိုင်သေးဘူးလို့မြို့ပြမိသက်ဌာနကပြောပါတယ်။ဒီထဲကတော်မီ10ခုကိုတော့စောင့်ကြည့်ပြီးလိုအပ်ရင်ချက်ချင်းတုံ့ပြန်မှုသတိပေးအဆင့်သတ်မှတ်ထားတယ်လို့မနေ့ကနဲ့ဒီနေ့ရာသီဥတုအခြေအနေအရပို့ပြီးတော့စိုးလာနိုင်ွယ်ရှိနေတာကြောင့်ပြည်နယ်မြောက်ပိုင်းမှာသတိပေးချက်အဆင့်တိုးသတ်မှတ်နိုင်တဲ့အကြောင်းလဲဒီမြို့ပြမိသက်ဌာနကော်မရှင်နာမင်းဖစ်ဆီမွန်စ်ကပြောပါတယ်။မနေ့ပြန်အင်္ဂါနေ့မှာရာသီဥတုပို့ပူပြီးလေပြင်းတိုက်ခတ်မယ်လို့ခန့်မှန်းထားတာကြောင့်တော်မီအချိန်ကြီးပို့ပြီးတော့ဆိုးလာနိုင်ပါတယ်။ New South Wales ပြည်နယ်မှာပြီးခဲ့တဲ့တောက်ကြနေ့ကစလို့တော်မီကြောင့်သေဆုံးသူ3ဦးရှိပြီးလူနေအိမ်ကြီး150ကျော်မိလောင်ပျက်စီးခဲ့တဲ့အကြောင်းလဲတာဝန်ရှိသူတွေကအတည်ပြုပြောကြားပါတယ်ရှင်
။ American သမ္မတဘော်စုံစမ်းနေတဲ့ Outlook Company တွေမှာအခုသတင်းပတ်ထဲတကပွင့်ကြားနာဘွဲတွေလှုပ်ဖို့ရှိနေချိန်မှာပဲဒီစုံစမ်းမှုတွေဟာရှက်စရာလက်မခံနိုင်စရာဖြစ်တယ်လို့သမ္မတ Donald Trump ကပြောကြားလိုက်ပါတယ်။ဒီမိုကရက်အမတ်တွေဟာ Republican အမတ်တွေဘက်ကမေးခွန်းထုတ်ရှင်သူတွေကိုတော့ထောက်ခွင့်မပြုဘူးလို့လည်းသမ္မတကဆိုခဲ့ပါတယ်။စုံစမ်းမှုတွေကိုဦးဆောင်နေတဲ့ Outlook တော်ထောက်လိုင်းကော်မတီဥက္ကဋ္ဌ Adam Schiff ဟာခြားစားနေတဲ့နိုင်ငံရေးသမားဖြစ်တဲ့အိမ်ပြူတော်တာဝန်ရှိသူတွေကိုမေးခွန်းတွေလာရောက်ဖြေဆိုဖို့ပြောနေတဲ့ Outlook တော်ဥက္ကဋ္ဌ Nancy Pelosi ဟာအပြစ်မရှိအပြစ်ချနေသူဖြစ်တယ်လို့လည်းသမ္မတကတိုက်ခိုက်ပြောကြားပါတယ်။ Schiff ဟာအိမ်ပြူတော်ရှင့်နေတဲ့သူတို့ဘက်ကတောင်းဆိုတဲ့တက်တွေတွေတယောက်ကိုမှလာရောက်ဖြေဆိုခွင့်မပေးဘူးလို့လည်း Twitter လူမှုကွန်ရက်ပေါ်မှာသမ္မတကရေးသားခဲ့ပါတယ်။ အလုပ်တော်မှာအတည်ပြုထားတဲ့သမ္မတကိုတရားစွဲတဲ့မတဲ့ဆောင်ရမ်းမှုစီးနင်းတွေထဲမှာတော့အလုပ်တော်တရားရေးကော်မတီကနေဘလို့အမှုမျိုးနဲ့တရားစွဲမလဲဆိုတာစဉ်းစားပြီးဆိုရင်တော့သမ္မတရဲ့ဥပဒေအကျိုးဆောင်တွေလွှတ်တော်မှာလာရောက်ကိုစားပြုနိုင်မှာဖြစ်ပါတယ်ဒါပေမဲ့ထောက်လှမ်းရေးကော်မတီမှာဗုဒ္ဓဟူးနေ့စတင်မဲ့ကြားနာပွဲမှာတော့ကိုစားပြုနိုင်မယ်လို့သတ်မှတ်ချက်မပါပါဘူးဗုဒ္ ဖြစ်နေပါတယ်။သမ္မတထရမ့်ဟာသူ့ရဲ့နိုင်ငံရေးအကျိုးအမြတ်အတွက်ယူကရိန်းကိုပေးဖို့ရှိနေတဲ့စီးရဲထောက်ပံ့တွေကိုမပေးဘဲယူကရိန်းသမ္မတပေါ်ဖိအားပေးခဲ့သလားဆိုတာကိုစုံစမ်းမှဖြစ်ပါတယ်။
ဘိုလီးဗီးယားနိုင်ငံမှာပြီးခဲ့တဲ့လရွေးကောက်ပွဲမဲမတမာမှုတွေကိုမကျေနပ်ကြလို့ကန့်ကွက်ကြတဲ့ဆန္ဒပြပွဲတွေသတင်းပန်းနဲ့ချီဖြစ်ပွားခဲ့ပြီးတဲ့နောက်သမ္မတအီဗိုမိုရာလက်စ်ကသူရရုကနေနှုတ်ထွက်မဲ့အကြောင်းတနင်္ဂနွေနေ့ကနိုင်ငံတော်ရုပ်သံမိန့်ခွန်းမှာကြေညာသွားပါတယ်။သမ္မတမိုရာလက်စ်ပုခာတိကအမှန်ရခဲ့တဲ့အောက်တိုဘာ20ရွေးကောက်ပွဲမဲစည်းရင်းတွေကိုအမေရိကနိုင်ငံများအဖွဲ့ OAS ကပြန်လည်စစ်ဆေးပြီးထုတ်ပြန်ခဲ့ပြီးတဲ့နောက်မှာရွေးကောက်ပွဲတစ်တွေကျင်းပဖို့ကိုလည်းသမ္မတကမနေ့အစောပိုင်းကသဘောတူခဲ့ပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲအတွင်းနေရာတိုင်းနှီးပါလို့လို့မှမဲမတမာမှုတွေရှိခဲ့တာကို OAS စောင့်ကြည့်အဖွဲ့ကတွေ့ခဲ့တာပါ။ဒီအဖွဲ့ထုတ်ပြန်ချက်ထွက်လာခဲ့ပြီးတဲ့နိုင်ပိုင်းအတွင်းမှာပဲဘိုလီးဗီးယားနိုင်ငံစစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးဝီလျံစ်ကာလီမန်ကရွေးကောက်ပွဲတစ်တွေကျင်းပရုံနဲ့မလုံလောက်တဲ့အကြောင်းနိုင်ငံအတွင်းပြဿနာကိုလေ့လာဆန်းစစ်ပြီးတဲ့နောက်မှာဘိုလီးဗီးယားပြည်သူတွေကောင်းချုပ်အတွက်နိုင်ငံအတွင်းငြိမ်းချမ်းမှုနဲ့တည်ငြိမ်မှုပြန်လည်တည်ဆောက်နိုင်ဖို့သမ္မတအနေနဲ့ယာရုကနေနှုတ်ထွက်ပေးရလိမ့်မယ်လို့ပြောဆိုခဲ့ပါတယ်။အခုလိုစစ်တပ်အကြီးအကဲရဲ့ပြောဆိုချက်နဲ့ OAS အဖွဲ့ရဲ့ထုတ်ပြန်ချက်တွေကြောင့်ရွေးကောက်ပွဲဆိုင်ရာအမြင့်ဆုံးတရားရုံးရဲ့အကြီးအကဲနဲ့အတူအကြီးအကဲအစိုးရဝန်ကြီးတချို့လည်းယာရုကနှုတ်ထွက်သွားပါတယ်။ဘိုလီးဗီးယားနိုင်ငံမှာရွေးကောက်ပွဲတွေပြန်ကျင်းပမယ့်ဆုံးဖြတ်ချက်ကိုတော့အမေရိကန်အစိုးရကကြိုဆိုပါတယ်ရှင
်။ VOA American တန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ဒီနေ့လာနေညပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာတွေကိုလူမျိုးလုံးတပ်ဖြတ်မှုနဲ့ဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကို ICJ နိုင်ငံတကာတရားရုံးမှာတရားစွဲလိုက်ပါတယ်။ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်မတော်တော်အောင်ဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတွေကြေကြေပြန့်ပြန့်လုပ်ခဲ့တာဟာနိုင်ငံကလူမျိုးတုံးတပ်ဖြတ်မှုဒါစီရဲ့သဘောတူညီချက်ကိုချိုးဖောက်တာလို့ဆိုပြီးအနောက်အာဖရိကကမွတ်စလင်အများစုနေထိုင်တဲ့ဂမ်ဘီယာနိုင်ငံကနေအဖွဲ့ဝင်58နိုင်ငံပါတဲ့ Islamic နိုင်ငံများကောင်စီ OIC ကိုစားမြန်မာနိုင်ငံကိုတရားစွဲတာဖြစ်ပါတယ်။စာမျက်နှာ46မျက်နှာပါတဲ့တရားရုံးလျှောက်ထားချက်တွေမှာဒီခိုင်ပြည်နယ်ထဲမှာအစုလိုက်အပြုံလိုက်တပ်ဖြတ်မှုမတိုင်းကျင့်မှုနဲ့လူမှုအတိုင်းဝိုင်းတွေကိုဖျက်ဆီးမှုတွေနဲ့ဆွဆွဲထားပါတယ်။ ICJ ရဲ့သတ်မှတ်ချက်တွေအရအဖွဲ့ဝင်နိုင်ငံတခုကနေတခြားနိုင်ငံတခုဟာနိုင်ငံကဥပဒေတွေကိုချိုးဖောက်တယ်လို့ဆိုပြီးတရားစွဲနိုင်ပါတယ်။အခုအမှုမှာတော့လူမျိုးလုံးတပ်ဖြတ်မှုကာကွယ်တားဆီးရေးနဲ့အပြစ်ပေးရေးဆိုင်ရာ1948ခုနှစ်ပြည်ရင်းနဲ့တရားစွဲတာဖြစ်ပါတယ်။အခု ICJ နိုင်ငံကတရားရုံးမှာဂမ်ဘီယာနိုင်ငံကတရားစွဲဆိုတဲ့ကိစ္စနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကတစုံတရာတုံ့ပြန်ခြင်းမရှိသေးပါဘူး။နိုင်ငံကရာဇဝတ်တရားရုံး ICC ကလည်းကုလသမဂ္ဂအထွေထွေညီလာခံမှာမကြခင်ကတင်ပြသွားတဲ့အထက်မှာရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်ဘက်အတင်းကျပ်တွန်းပို့ခဲ့တယ်ဆိုတဲ့ဆွဆွဲချက်ကို ICC ကလက်ခံစည်းစစ်နေပြီလို့ဖော်ပြထားပါတယ်။ရိုဟင်ဂျာဆိုတဲ့အုံနှုံးကိုလက်မခံတဲ့မြန်မာအစိုးရဘက်ကတော့မြန်မာအရေးကို ICC ဘက်ကကိုင်တွယ်လှုပ်ဆောင်တာတွေကိုပယ်ချပါတယ်။မြန်မာနိုင်ငံဟာ ICC အဖွဲ့ဝင်မဟုတ်တာကြောင့်စီရင်ပိုင်ခွင့်မရှိသလို ICC ရှင်းလင်းရေးဘက်ကဆွဆွဲထားတဲ့ရိုဟင်ဂျာတွေကိုအတရားဓမ္မမောင်းထုတ်တယ်ဆိုတဲ့ဆွဆွဲချက်ကလည်းအခြေအနေမြင့်မရှိဘူးလို့ကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးက VOA မြန်မာပိုင်းကိုပြောကြားခဲ့ပါတယ်။
အိန္ဒိယနိုင်ငံမြို့တော်ညူဒေလီမှာမီးဝှို့မှုတွေပိမ့်ပိတ်ပြီးလေလုညံ့မှုအခြေအနေဒီကနေ့ပြန်ဆိုးလာပါတယ်။ပြီးခဲ့တဲ့သတင်းပတ်ကုန်တုန်းကလေလုအခြေအနေအနည်းငယ်ပြန်ကောင်းလာပြီးတော့ရာသီဥတုတတရရဖြစ်ခဲ့ပြီးတဲ့နောက်မှာဒီနေ့တခါမီးဝှို့မှုတွေပြန်ဆိုးလာတာပါ။ညူဒေလီအမေရိကန်တန်ယုံရဲ့ဒီကနေ့တိုင်းတာချက်အရလေလုအရေအသွေးအညွန့်ကိန်းဟာ499မှာရှိပါတယ်။လေလုအရေအသွေးအညွန့်ကိန်း301နဲ့900ကျားကိုလူကျန်းမာရေးကိုထိခိုက်နိုင်တဲ့အန္တရာယ်ရှိတဲ့အဆင့်အဖြစ်နဲ့သတ်မှတ်ထားတာပါ။လေလူရည်သွေးအညွန့်ကိန်း90အောက်ကိုတော့ကောင်းမွန်တဲ့အဆင့်ဖြစ်သတ်မှတ်ပြီးတရားအောက်ဆိုရင်တော့လက်ခံလို့ရသေးတဲ့ကောင်းမွန်စေအဆင့်ကိုသတ်မှတ်ထားပါတယ်။ဒီလေလူညဉ့်ညံ့မှုအခြေအနေတွေကိုစောင့်ကြည့်တဲ့ Greenpeace နဲ့ Air Virtual အဖွဲ့တွေရဲ့အဆိုအရကတော့ New Delhi မြို့ဟာကမ္ဘာပေါ်မှာလေလူညဉ့်ညံ့မှုအဆိုးဝါးဆုံးမြို့ကြီးဖြစ်ပြီးနေ့စဉ်အခုလိုအခြေမျိုးကိုရောက်တိုင်းမှာလေလူညဉ့်ညံ့မှုတန်ဆူဆူဝါးဝါးခံရလိမ့်ရှိတယ်လို့ဆိုပါတယ်။စောင့်ရသည်ကိုဝင်လာတာနဲ့အမျှတောင်သူတွေရဲ့လေယာခုတ်ထွေရှင်းလင်းမှုရှုတာတွေကြောင့်လေလူအရေးအသွေးတိတိသားသားပိုးပြီးတော့ဆိုးလာတာပါ။ လူတွေကိုဆိုးဝါးဒုက္ခခံစားရစေတဲ့တောင်ယာမိရှုမှုတွေကိုရပ်တန့်ရလိမ့်မယ်လို့ New Delhi ဝန်ကြီးချုပ်ကပြောပါတယ်။လူရေသန်း20ကျော်ရှိတဲ့ New Delhi မြို့ကြီးမှာကိုယ်ပိုင်ကားအသုံးပြုမှုတွေကိုဒီလ15ရက်နေ့အထိမြို့တော်အစိုးရကကန့်သတ်ထားပြီးကားလိုင်စင်နံပါတ်စုံမကဏ္ဍအပေါ်မှာမူတည်ပြီးတော့တရက်စီအလှည့်ကျမောင်းနှင်ဖို့ညွှန်ကြားထားပါတယ်ရှင်။
ကမ္ဘောဒီးယားတိုက်ခိုက်နိုင်ငံရေးကောင်းဆောင်ကမ်ဆုံခါအပေါ်နေအကျဲချုပ်ချထားတာကိုအာဏာပိုင်တွေဖယ်ရှားပေးလိုက်ပြီးတဲ့နောက်ဖနမ်ပင်မြို့တော်ကသူ့ရဲ့နေအိမ်မှာကမ္ဘောဒီးယားဆိုင်ရာအမေရိကန်နဲ့ပြင်သစ်တပ်အမတ်ကြီးတွေတွားရောက်တွေ့ဆုံခဲ့ကြပါတယ်။အခုလိုတိုက်ခိုက်ကောင်းဆောင်ကမ်ဆုံခါကိုပြန်လွတ်ပေးတဲ့အပေါ်အမေရိကန်တပ်အမတ်ကြီး W. Patrick Murphy ကကြိုဆိုပြီးဖမ်းဆီးထောင်ချထားတဲ့တခြားတိုက်ခိုက်ဒါဇင်နဲ့ချီကိုလည်းပြန်လွတ်ပေးဖို့တောင်းဆိုခဲ့ပါတယ်။ပြင်သစ်တပ်အမတ်ကြီး Ivan Nguyen လည်းအစောပိုင်းကလာရောက်တွေ့ဆုံခဲ့တာမှာကျမ်းမာရေးနဲ့ကိုယ်ရေးကိုယ်တာကိစ္စတွေအပြင်ကမ္ဘောဒီးယားနိုင်ငံမှာဒီမိုကရေစီပေါ်ဆောင်ရေးကိစ္စတွေဆွေးနွေးခဲ့ကြတယ်လို့ခန်ဆောင်ခါရဲ့ပြောခွင့်ရသူကသတင်းတောက်တွေကိုပြောကြပါတယ်။2019ခုနှစ်အထွေထွေရွေးကောက်ပွဲမတိုင်ခင်တုန်းကခန်ဆောင်ခါရဲ့ကမ္ဘောဒီးယားနိုင်ငံကဲတင်ရေး CNRP ပါတီကိုတရားရုံးချုပ်ကဖျက်သိမ်းခဲ့ပြီးအသက်66နှစ်အရွယ်ကောင်းဆောင်ခန်ဆောင်ခါကိုလည်းနိုင်ငံတော်တိုက်စာဖောက်မှုနဲ့ဖမ်းဆီးခဲ့တာဖြစ်ပါတယ်။မတရားတင်ကြေညာထားတဲ့ CNRP ပါတီကိုထောက်ခံသူနဲ့တခြားတိုက်ခိုက်50လောက်ကိုအာဏာသိမ်းဖို့ကြိုးစားတယ်လို့ဆိုပြီးဟောင်ဆိုင်အစိုးရကဒီနေ့ထဲမှာဖမ်းဆီးခဲ့တာပါဝန်ကြီးချုပ်ဟောင်ဆိုင်ကအတက်ခံတွေပေါ်ဖိနှိပ်နေတာကြောင့် EU ဥရောပသမဂ္ဂကကမ္ဘောဒီးယားပေါ်ပေးထားတဲ့ကုန်သွယ်ရေးအထူးအခွင့်အရေးကိုရပ်ဆိုင်းဖို့စဉ်းစားနေတယ်လို့ပြောကြားခဲ့ပြီးတဲ့နောက်အခုလိုခမ်ဆွန်ခါကိုနေအကျယ်ချုပ်ကနေပြန်လွှတ်ပေးခဲ့တာဖြစ်ပါတယ်
မလေးရှားနိုင်ငံရဲ့လေကြောင်းပြန်တမ်းမှုလုံခြုံရေးအဆင့်ကိုအမေရိကန်ပြည်ထောင်စုလေကြောင်းထိန်းသိမ်းရေးဌာန FAA ကအဆင့်လျှော့ချလိုက်ပါတယ်။အမည်မဖော်တဲ့သတင်းစနစ်လေးခုကရိုက်တာသတင်းဌာနကိုပြောကြားချက်အရမလေးရှားနိုင်ငံရဲ့လေကြောင်းလုံခြုံမှုကိုအဆင့်နှစ်ကိုလျှော့ချလိုက်တာကြောင့်ဒီမလေးရှားနိုင်ငံကလေကြောင်းလိုင်းတွေအနေနဲ့အမေရိကန်ပြည်ထောင်စုကိုနောက်ထပ်လေယာဉ်ခီးစဉ်အသစ်တွေတိုးချဲ့ပြန်တမ်းတာမျိုးကန့်သတ်လိုက်ပါတယ်။ဒီသတင်းနဲ့ပတ်သက်လို့မလေးရှားလေကြောင်းထိန်းသိမ်းရေးတာဝန်ရှိသူတွေရောအမေရိကန်လေကြောင်းထိန်းသိမ်းရေးဌာနကပါတစုံတရာပြောကြားတာတော့မရှိသေးပါဘူး။လေကြောင်းပြန်တမ်းမှုဆိုင်ရာလုံခြုံမှုအဆင့်လျှော့ချခံရတဲ့အတွက်မလေးရှားကလေကြောင်းလိုင်းတွေအနေနဲ့အမေရိကန်ကိုခီးစဉ်အသစ်တွေပြန်တမ်းနိုင်မှာမဟုတ်တဲ့အပြင်ဒီလက်ရှိအမေရိကန်ပြည်ထောင်စုကိုပြန်တမ်းနေတဲ့မလေးရှားလေကြောင်းလိုင်းတွေရဲ့ဝန်ဆောင်မှုတွေအပေါ်မှာလည်းကန့်သတ်မှုတွေရှိမှာပါ။ဒါတင်မကအမေရိကန်လေစိတ်တွေပါမလေးရှားလေကြောင်းလိုင်းတွေကလေယာဉ်တွေပို့ပြီးတော့စစ်ဆေးခံရမှာပါ။နိုင်ငံတစ်ခုရဲ့လေကြောင်းထိန်းသိမ်းရေးဆိုင်ရာအာဏာပိုင်တွေရဲ့ဆောင်ရွက်မှုအပေါ်အခြေခံပြီး FAA ကလေကြောင်းလုံခြုံရေးကိုအဆင့်သတ်မှတ်တာဖြစ်ပါတယ်ရှင
်။တနင်္လာနေ့ညပိုင်းထိပ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့မခင်ဖြူထွေးတို့ပြောပြပေးသွားကြတာပါရှင်။အခုဆက်ပြီးနားဆင်ရမယ့်သတင်းလွှာလေးတွေမှာတော့ရခိုင်ပြည်နယ်တွင်းကစီရေးပြည်ပခါတွေနဲ့သက်ဆိုင်တဲ့အကြောင်းအရာတွေဆက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ရိုဟင်ဂျာမွတ်စလင်တွေပေါ်မှာမြန်မာနိုင်ငံကလူမျိုးတုံးသတ်ဖြတ်မှုကျူးလွန်နေဆိုတဲ့ဆွဲဆိုချက်နဲ့ကုလသမဂ္ဂရဲ့အမြင့်ဆုံးတရားရုံးကိုဂမ်ဘီယာနိုင်ငံကဒီကနေ့ပဲအမှုတင်သွင်းလိုက်ပါတယ်။နိုင်ငံချင်းဖြစ်တဲ့အငင်းပွားမှုတွေကိုကင်တွယ်အဆုံးဖြတ်ပေးတဲ့ ICJ နိုင်ငံတကာခုံရုံးစီကိုအခုလိုအမှုတင်သွင်းရတာဟာထိတ်လန့်ကြောက်မဲ့ဖွယ်လောက်ရတွေကိုကဘာကြီးကလက်ပိုက်ကြည့်မနေဘူးဆိုတာပြသကြင်တာဖြစ်တယ်လို့ဂမ်ဘီယာတရားရေးဝန်ကြီးကပြောပါတယ်။ကိုသားညုံကဆက်ပြီးတော့ပြောပြမှာပါရှင်။
မြန်မာနိုင်ငံအနေနဲ့ရခိုင်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေကိုနှိမ့်ဆက်ညှဉ်းပန်းပြီးတော့လူမျိုးတုံးတပ်ဖြတ်မှုတားဆီးရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုချုပ်ဖောက်တယ်ဆိုတဲ့ဆွဲချက်နဲ့ဂမ်ဘီယာနိုင်ငံကဒီ ICJ နိုင်ငံတကာတရားရုံးမှာနိုဝင်ဘာလ17ရက်နေ့ကအမှုတင်လိုက်တာဖြစ်ပါတယ်။လူမျိုးတုံးတပ်ဖြတ်မှုကိုစန့်ကျင်ရုံသာမကမဖြစ်အောင်ကာကွယ်တာဖြစ်လာလို့ရှိရင်လည်းအရေးယူအဖြစ်ပြီးတာလိုရမယ်ဆိုတဲ့1948ခုနှစ်လူမျိုးတုံးတပ်ဖြတ်မှုစန့်ကျင်ရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုမြန်မာနိုင်ငံရောဂမ်ဘီယာနိုင်ငံကပါလက်မှတ်ထိုးထားတာဖြစ်ပြီးတော့ဒီသဘောတူညီချက်ကိုမြန်မာနိုင်ငံဘက်ကချိုးဖောက်တယ်ဆိုပြီးတော့ဂမ်ဘီယာဘက်ကဆွဲချက်တင်လိုက်တာပါထိတ်လန့်တုံ့လို့ဆရာစူးစူးဝါးဝါလုံရက်ကျူးလွန်တာတွေကိုကဘာကနေပြီးတော့လက်ပိုက်ကြည့်မနေတော့ဘူးဆိုတာမြန်မာနဲ့ကျန်နိုင်ငံတကာအတိုင်းဝိုင်းကိုပါသိစေလိုတယ်လို့ဂမ်ဘီယာနိုင်ငံရဲ့တရားရေးဝန်ကြီးလည်းဖြစ်ရှင်းနေကြုံလည်းဖြစ်တဲ့အဘူဘကာမာရီယာတမ်ပဒူကပြောပါတယ
် We have filed the case this morning and what we are seeking to do by this filing is to get Myanmar
ဒီနေ့တော့အမှုစင်လိုက်ပါပြီ။ဒွေးနာရီပေါ်လို့ရတဲ့ပတ်သက်လို့မြန်မာအနေနဲ့တာဝန်ယူတာဝန်ခံနိုင်ဖို့နဲ့ ICJ နိုင်ငံကတရားရုံးအနေနဲ့လည်းဒွေးနာရီရဲ့အရေးကိစ္စမှာတရားသဖြင့်ဆောင်ရွက်နိုင်ဖို့ကျွန်တော်တို့ကြိုးစားတာပါ။ OIC Islamic နိုင်ငံများကောင်စီကိုကိုယ်စားပြုပြီးဆောင်ရွက်တာဖြစ်ပါတယ်။ကျွန်တော်တို့ပတ်ဝန်းကျင်မှာဖြစ်လာတဲ့ထိတ်လန့်စရာအဖြစ်ဆိုးတွေကိုကဘာကြီးအနေနဲ့လက်ပိုက်ကြည့်မနေဘူးဆိုတာကိုမြန်မာနဲ့တခြားနိုင်ငံတကာကိုသိစေချင်ပါတယ်။
လူမျိုးတုံးတပ်ဖြတ်မှုလို့ရတွေမျက်စိရှိတက်တဲ့ဖြစ်နေတာတွေကိုဘာမှမလုံနိုင်ဖြစ်နေတာဟာဒီနေ့ကမ္ဘာမျိုးဆက်အတွက်ရှေ့ရစရာအခြေအနေဖြစ်တယ်လို့လည်းဂမ်ဘီယာတရားရေးဝန်ကြီးကပြောပါရယ်လူမျိုးတုံးတပ်ဖြတ်မှုတွေကိုစန့်ကျင်တဲ့နိုင်ငံတကာသဘောတူညီချက်ကိုချိုးဖောက်ပြီးတော့ရိုဟင်ဂျာတွေအပေါ်မှာကျူးလွန်မှုရှိမရှိဆိုတာကမ္ဘာအမြင့်ဆုံးတရားရုံးကနေပြီးတော့ကြားနာဆုံးဖြတ်မှာဖြစ်လို့ ဒါဟာရိုဟင်ဂျာတွေပေါ်ကျူးလွန်နေတာတွေကိုရပ်တန့်စေဖို့အထောက်ပံ့ဖြစ်စီတယ်လို့ Human Rights Watch အဖွဲ့ကလည်းကြေညာချက်ထုတ်ပြီးတော့ကြေညာပါတယ်။ရခိုင်မြောက်ပိုင်းမှာ2018ခုနှစ်ကဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းမြန်မာလူမျိုးရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းမှုဆစ်ဆင်ရေးတွေအတွင်းရိုဟင်ဂျာ3,000ကျော်အင်ဒီဂျင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရတာပါ။ဒီဖြစ်စဉ်အတွင်းမှာဒီလူမျိုးတုံးတပ်ဖြတ်မှု genocide လုပ်ရက်တွေမြန်မာလူမျိုးရေးတပ်တွေဘက်ကကျူးလွန်မှုရှိတယ်လို့နိုင်ငံတကာကနေပြီးဆွဆွဲနေရတယ်။ရိုဟင်ဂျာမွတ်စလင်တွေအပေါ်မှာမြန်မာလူမျိုးရေးတပ်တွေရဲ့ကင်တွယ်ပုံတွေနဲ့ပတ်သက်ပြီးတော့အင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဆွဲဆိုချက်တွေကြောင့် ICC နိုင်ငံတကာရာဇဝတ်ခုံရုံးမှာလည်းအမှုစတင်လက်ခံစီစဉ်နေပြီလို့သိရပါတယ်။ Rome Statutes လို့ခေါ်တဲ့နိုင်ငံတကာသဘောတူညီချက်ကိုမြန်မာနိုင်ငံဘက်ကလက်မှတ်မထိုးတာကြောင့် ICC ကမြန်မာနိုင်ငံအရေးမှာစီရင်ခွင့်မရှိဘူးဆိုပြီးတော့မြန်မာဘက်ကငြင်းဆန်ထားပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလည်းမြန်မာနိုင်ငံဘက်ကလက်မခံဘူးလို့ ICC ရှေ့နေတွေဆွဆွဲချက်တွေဟာလည်းအခြေမြင့်မရှိဘူးဆိုပြီးတော့တုံ့ပြန်ထားပါတယ်။ဒါပေမဲ့လို့အခုဒီနိုင်ငံချင်းဖြစ်တဲ့အငင်းပွားမှုတွေကိုကန့်တွဲဖြေရှင်းတဲ့ ICJ မှာအခုလိုမျိုးအမှုတင်ခံရတဲ့အပေါ်မှာတော့တုံ့ပြန်ချက်ကထွက်မလာသေးပါဘူး။ဂမ်ဘီယာကနေပြီးတင်တဲ့အခုအမှုတွဲထဲမှာတော့ရိုဟင်ဂျာတွေပေါ်ကျူးလွန်တဲ့လူမျိုးတုံးတပ်ဖြတ်မှုတွေကိုမြန်မာနိုင်ငံဘက်ကချက်ချင်းရပ်တန့်စေဖို့ယာယီရေးယူမှုတစ်ခုခုလုပ်ဖို့ကိုလည်းဂမ်ဘီယာကနေပြီးတော့ ICJ တရားဥပဒေတောင်းဆိုထားပါတယ်။ဒီအရေးယူမှုအတွက်ကြားလာဆက်ဆင်းမှုတွေကိုလာမယ့်လမှာစတင်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းဂမ်ဘီယာနိုင်ငံရဲ့ရှေ့နေအဖွဲ့ကပြောဆိုပါရခင်ဗျာ
။ကိုသားညိုကိုပြောပြသွားတာပါရှင်။တစ်ဆက်တည်းရခိုင်ပြည်နယ်ထဲမှာစစ်ရေးအရာစုံစမ်းဆက်ဆင်းမှုတွေရှိနေတဲ့အကြောင်းကိုလည်းပြောပြချင်ပါတယ်။ရခိုင်ပြည်နယ်မြေပုံမြို့နယ်တဲကရွာသားရကြီးရွာမှာဒေသခံတွေကိုမြန်မာအစိုးရစစ်တပ်ကခေါ်ယူဆစ်ဆီးနေတာတွေကြောင့်ဒေသခံတွေကြားမှာစိုးရိမ်ထိတ်လန့်နေကြပါတယ်စစ်တပ်ဘက်ကတော့ဒါဟာဆစ်ဆင်ရေးအခြေအနေမှာဆောင်ရွက်တာဖြစ်ပြီးခေါ်ယူဆစ်ဆီးပြီးတဲ့သူတွေကိုပြန်လွှတ်ပေးလိုက်တယ်လို့ဆိုပါတယ်ဒီကြောင့်ပြည်စုံကိုတော့ VOA သတင်းတောက်စုစုကမေးမြန်းသတင်းပေးပို့ထားပါတယ်ရှင်
ရခိုင်ပြည်နယ်မြေပုံမြို့နယ်မှာရှိတဲ့ရွာသားရဒေသခံ9ဦးကိုမနေ့ကမနက်ပိုင်းမှာတပ်မတော်ကခေါ်ယူစစ်ဆေးတာတွေလုပ်ခဲ့ပြီးဒီကနေ့မှ3ဦးကိုပြန်လွှတ်ပေးခဲ့ပါတယ်။အဲဒီနောက်မှာပဲနောက်ထပ်3ဦးကိုထပ်မံခေါ်ယူသွားတာကြောင့်ဒေသခံတွေအနေနဲ့စိုးရိမ်ကြောက်လန့်နေတာပါ။စစ်သားရဟ200နီးပါးလောက်ရွာတွေကိုရောက်နေပြီးဒေသခံတွေကိုခေါ်ယူစစ်ဆေးတာတွေလုပ်နေတယ်လို့ရွာသားရရွာခံတအူးကပြောပါတယ်။
မနေ့ကမနေ့ကလေးကသူတို့ဝင်ပြီးတော့ရွာသားတွေဘယ်သူမှမဝင်ရမထွက်ရပိတ်လိုက်တာအခုချိန်ကြီးပေါ့အခုချိန်ကြီးဘယ်မှမတော်ဘူးကျွန်တော်ရွာကအိမ်ခြေလဲ390လောက်ရှိတယ်ရွာသားအများအပြားကတနေ့လုံးမှတနေ့စားလူတွေဖြစ်တဲ့အတွက်အခုလိုပဲစစ်ကမဝင်ရမထွက်ရလှုပ်ရှားတယ်ဆိုလို့ရှိရင်ကျွန်တော်ရွာသားတွေရဲ့စောက်ဝတ်နေရေးနောက်ပိုင်းဆိုလို့ရှိရင်တော်တော်ကြီးအခက်အခဲဖြစ်လာနိုင်တာပေါ့
စစ်တပ်ကတော့ရထားတဲ့တရင်တွေကြောင့်ရွာထဲမှာလိုအပ်တဲ့စစ်ဆေးမှုတွေလုပ်နေပြီးဒေသခံတွေကိုဖမ်းဆီးခေါ်ဆောင်သွားတာမဟုတ်ဘဲကြေးရွာအုပ်ချုပ်ရေးမှုရုံးမှာပဲခေါ်ယူစစ်ဆေးမှုတွေလုပ်နေရလို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဘူမှုကြီးဝင်းစော်ဦးကပြောပါတယ်
ကျွန်တော်တို့ကလိုအပ်တဲ့စစ်ဆေးမိန့်များမှုတော့စစ်ဆေးရေးတွေမှာလုပ်ရမှာမလုပ်လို့ကတော့ကျွန်တော်တို့ကမရဘူးမလုပ်လို့ရှိရင်ကျွန်တော်တို့တက်တွေခဏခဏကြီးရွာထွက်နေမှာပဲမိုင်းဆွဲခံရတယ်ကျွန်တော်တို့ကလည်းကျွန်တော်တို့ရတဲ့သတင်းတွေရှိတာကိုဒီပေါ်မှာမှန်မှန်တော့ကျွန်တော်တို့ကရွာတွေထဲမှာတော့ဝင်ပြီးတော့မှလိုအပ်တဲ့စစ်ဆေးမှုလုပ်ရမယ်လေသူတို့ဒီဘာမှပါဝင်ပတ်သက်မှုမရှိဘူးဖရီးယားဖြစ်တယ်ဆိုရင်ကျွန်တော်တို့ကပြန်လွတ်ပေးလိုက်မှာပဲအခုကလည်းကျွန်တော်တို့ကဖမ်းသွားတာလည်းမဟုတ်ဘူးအဲ့ရွာထဲမှာပဲကျွန်တော်တို့ကဆက်နေတာကြီးရွာရက်ွက်အုပ်ချုပ်ရေးဘူးရုံးရှိတယ်ရက်ွက်အုပ်ချုပ်ရေးဘူးရုံးကခေါ်ဆက်နေတာပဲ
စစ်တပ်ကအဲ့ဒီလိုဒေသခံတွေကိုခေါ်ယူစစ်ဆေးနေတာမျိုးတွေလုပ်နေတာကြောင့်ဒေသခံတွေမှာကြောက်လန့်နေပြီးအခုလိုအခြေအနေတွေအပေါ်သူတို့အနေနဲ့လည်းစိုးရိမ်ကြောင်းမြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ်
ဒီနေရာမှာကရွာကြီးဆိုလို့အဲ့ဒီရွာပဲရှိတယ်သူတို့ကလှုပ်ရှားတာတွေကဟိုမှာတောင်ပေါ်မှာလှုပ်ရှားရတယ်သူတို့ဟိုဘက်နဲ့လည်းတွေးကောင်းတွေးမှာပေါ့ကြောက်ပြီးတော့ကုညင်းဓာတ်ရဲရှိမှာပေါ့အဲ့ဒါမျိုးတွေကိုသူတို့ကကတရင်ဖော်ထုတ်တာထင်ပါတယ်ဆိုတော့ဒီနေရာမှာတော့သူတို့စစ်သားလာရင်လည်းကုညင်းပေးရတာပဲဟိုဘက်ကအေးလာရင်လည်းကုညင်းပေးရတာပဲအဲ့ဒီသဘောရှိတယ်အဲ့လိုမျိုးဖြစ်နေတဲ့အချိန်မျိုးမှာဒီလိုဆက်တွေ့တဲ့ထောက်ပံ့နေဆိုပြီးတော့အဲ့လိုဖော်ထုတ်နေမယ်စစ်စစ်နေမယ်အဲ့လိုလုပ်နေရင်တော့ရွာသားတွေကလည်းအဲ့ရွာဟာပို့ပြီးတော့ပြတ်သွားဖို့ပဲရှိတော့တယ်အဲ့ဒါကျွန်တော်တို့ကလည်းစိုးရိမ်ပါတယ
်ရွာသားရကြီးရွာမှာတော့ဒီကနေ့ညနေအထိစစ်တပ်ကမတင်ငါလို့ခေါ်ယူစစ်ဆေးခံရတဲ့ဒေသခံ9ဦးထိရှိနေပြီးသူတို့ကိုပြန်မလွှတ်ပေးသေးတာကြောင့်မိသားစုဝင်တွေကစိုးရိမ်နေကြပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာတပ်မတော်နဲ့အေအေတို့ကြားဆယ်လားကျော်ကြာဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းသေဆုံးသူဦးရေ90နီးပါးနဲ့ထိခိုက်ဒဏ်ရာရရှိသူ120ကျော်ထိရှိလာပြီးအေအေနဲ့ဆက်ဆက်ပြီးဖမ်းဆီးခံထားရသူလည်း200ကျော်ထိရှိနေပြီလို့ရခိုင်အရေးပတ်အဖွဲ့တွေကပြောပါတယ်ရခိုင်ပြည်နယ်အတွင်းမှာဖြစ်ပွားနေတဲ့စစ်ရေးတင်းမာမှုအခြေအနေတွေကြားမြန်မာစစ်တပ်ကရောအေအေအဖွဲ့ကပါအရက်သားပြည်သူတွေနဲ့တစ်ဖက်အဖွဲ့နဲ့ဆက်ဆက်သူတွေလို့ယူဆပြီးဖမ်းဆီးနေတာတွေဟာတစ်နေ့ထက်တစ်နေ့ပိုများလာပါတယ်
မြန်မာပိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုပြည်ရင်းမြစ်စီမှာရုံမြင့်တန်ကြားလိုက်မှာကြည့်ရှုနိုင်ပါသည်။နေ့စဉ်မနေ့၈နိုင်ကနေ၈နိုင်15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။ ဒီနေ့လာနေမှာဘိုးတူတာပညာပေးနဲ့ရာသဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါ9နေ့ပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေဖြောပြေးသတင်းတွေနဲ့ပြည်ရင်းစစ်ကတ်သတင်းတွေကိုတင်ဆက်ပေးနေပါတယ်ဒီအစီအစဉ်တွေကမျက်စိမှားရဲ့ Facebook
စာရေးအကြံပြုနိုင်ပါတယ်ရှင်။ဖီယိုရဲ့တနင်္လာနေ့ညဘက်အစီအစဉ်တွေကိုနားဆင်နေကြတာဖြစ်ပါတယ်ရှင်။အခုရခိုင်လက်နက်ကိုင်အဖွဲ့အေအေကဖန်ထားတဲ့ချင်းအမျိုးသားလွှတ်တော်ကိုယ်စားလှယ်လွတ်မြောက်ရေးတာဆုံမှုတွေဘက်ကိုအလှည့်ပေးပါမယ်။ NLD ပါတီကိုစားပြုပလက်ဝမက်စန်တာနယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဝေတင်ကိုလူမျိုးရေးဘာသာရေးနဲ့နိုင်ငံရေးပါတီဝင်တစ်ခုခုကြောင့်မဟုတ်ဘဲအေအေရခိုင်လက်နက်ကိုင်အဖွဲ့ရဲ့ရည်တည်ချက်တွေကိုစန့်ကျင်တဲ့အတွက်ဖန်စီထိန်သိမ်းထားတာဖြစ်ကြောင်းအေအေပြောခွင့်ရကပြောပါတယ်။ဦးဝေတင်ထံကနေခိုင်လုံတဲ့တပ်တွေအထောက်အထားတွေရထားတယ်လို့လည်းဆိုပါတယ်။ဦးဝေတင်နဲ့ဖန်စီထားခံရသူတွေပ ကိုတက်နိုင်ကပြောပြပေးပါမယ်ရှင်
။အဲရခိုင်လက်နက်ကင်ဖွဲ့ကမြို့သားလက်တော်မှဥဝေတင်းကိုဖမ်းဆီးခေါ်ဆောင်တော့တာအခုဆိုရင်တည်င်းတစ်ပတ်ကြော်တော့ခဲ့ပါပြီ။သူ့ကိုပြန်လွှတ်ပေးရတဲ့အတွက်သူ့ရဲ့မိခင်ပါတီ NLD ကနိုဝင်ဘာလ9ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့တယ်လို့ရှင်းနိုင်ငံရဲ့ပါတီတွေအရဖွဲအဖွဲ့အစည်းတွေသူ့ရဲ့မိသားစုဝင်တွေနဲ့လက်တော်အမတ်တွေကလည်းတောင်းဆိုနေကြတာပါသူ့ကိုဖမ်းဆီးထားတာဟာလူမျိုးရေးဘာသာရေးကြောင့်မဟုတ်ပဲသူကိုစားပြုတဲ့ပလောင်ဝမ်းမိဆိုင်တန်းမှာရှိတယ်တိုင်းရင်းသားတွေရှင်းချင်းကြသူ့ကိုအောင်လှုပ်ဆောင်တာပါဝင်သူလုပ်ခဲ့တဲ့လုပ်ရက်တွေကြောင့်ဖမ်းဆီးရခြင်းဖြစ်တယ်လို့အေးရခိုင်လက်နက်ကင်ဖွဲ့ရဲ့ပြောခွင့်ရခိုင်တုခါကဗီရော်ရေကိုပြောပါတယ်
။ဟောဥပွေတင်းကိုကျွန်တော်တို့ဖမ်းဆီးတင်းတင်းတာရှင်းလူမျိုးမို့လို့ NLD အမတ်မို့လို့အဲ့လိုတင်းတင်းတင်းတာမဟုတ်ဘူး။ तू ဘာလုတ်ခဲတလဲဆိုတဲ့ဥစ္စာနဲ့ဆိုင်တယ်။ဟော तू လုတ်ခဲတဲ့လုံရည်တွေအတွက်သူ့ကိုကျွန်တော်တို့ကနေပြီးတော့ဒီလူတကယ်ကျူးလွန်မကျူးလွန်ဆိုတဲ့ဥစ္စာရရှိထားတဲ့တရင်ချက်လက်တွေနဲ့နေပြီးတော့တိုက်ဆိုင်ပြီးတော့ကျွန်တော်တို့ဒါဟိုစစ်ဆေးနေတာဖြစ်တယ်။ဒီလိုပြောတဲ့ဥစ္စာကသူ့ကိုဆွတ်ဆွေးတာမဟုတ်ဘူး။ကျွန်တော်တို့လက်ထဲမှာ तू နဲ့ပတ်သက်တဲ့အထောက်အထားတွေအခိုင်အမာကန်ဆွေးထားတဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့ဒီဟာကိုပြောတာဖြစ်တယ်
။သူရဲ့ကျမ်းမာရေးအတွက်စိုးရင်စရာမရှိဘူးလို့လေခိုင်တုခါကပြောပါတယ်
။ဦးဝေတင်းနဲ့ပတ်သက်ပြီးတော့ဘာမှစိုးရင်စရာမရှိဘူး။အခုရှင်တိပြောနိုင်တာက तू ဟာကျမ်းမာမှာရှိတယ်။ तू နဲ့ပတ်သက်ပြီးတော့ဒီအခုရှင်တိဘာမှဒီအတက်အညီတို့ဘာတို့အဲ့လိုမျိုးစိုးရင်စရာကိစ္စဘာမှမရှိဘူး။ဟောကျွန်တော်တို့ကသူ့ကိုနေပြီးတော့အခုစိတ်ဆင်းနေတဲ့ကာလပဲဖြစ်တယ်။အဲ့ဒီအချိန်မှာသူ့ကိုကျွန်တော်တို့ဒီလူကုန်တိုက်ခါနဲ့အညီကောင်းအောင်မုံမထိန်နိုင်တာဖြစ်တယ
်။ဥဝေတင်းကိုလွှတ်ပေးရတဲ့အတွက် NLD ပါတီကတောင်းဆိုတဲ့ကြေညာချက်နဲ့ပတ်သက်လို့လေခိုင်တုခါကအခုလိုတုံ့ပြန်ခဲ့ပါတယ်
။အစိုးရရဲ့အုပ်ချုပ်ရေးကိုကြိုးထောင်နောက်ခံပေးထားတဲ့စစ်တပ်ရဲ့နော်အဲ့ဒီလူတွေကနော်ဒီတိုင်းရင်းသားတွေအပေါ်မှာနေစဉ်ရဲဆက်ကျူးလွန်နေတဲ့ဒီမတရားဖမ်းဆီးနှိပ်စက်တပ်ဖြတ်အနိုင်ကျင့်မှုတွေကတော့ဒါတရားမျှတမှုရှိသလားဆိုတဲ့ဥစ္စာကိုအဲ့ဒီထုတ်ပြန်ချက်ထုတ်တဲ့အစိုးရကိုနိုင်ငံလေးပဲဒါပြန်ပြီးတော့စဉ်းစားဖို့လိုတယ်။နော်ဒီ NLD ကိုပါတီကိုနိုင်ငံလေးပဲဒါပြန်ပြီးတော့စဉ်းစားဖို့လိုတယ
်။ဥဝေတင်းကိုလွှတ်ပေးဖို့သူဖက်စည်းခံရပြီးကလေးကချင်းနိုင်ငံရဲ့ပါတီ DD ကတောင်းဆိုချက်တွေထုတ်ပြန်ခဲ့ကြပြီးဖြစ်ပါတယ်။ဒီကနေ့မှလည်းရှင်းအရာဖက်လူမုံပွင့်စည်း53ခုကသူ့ကိုပြန်လွှတ်ပေးဖို့ပူတည်ကြေညာချက်ထုတ်ပြန်ခဲ့ကြပါတယ်။ဥဝေတင်းပြန်လွှတ်ရတဲ့အတွက်အဲ့နဲ့ဂျောင်းဝင်ဆောင်ရွက်နိုင်ဖို့ပါကြိုးပမ်းနေကြောင်းလူမှုဖွဲ့စည်း53ဖွဲ့ကိုစား KSCC ညီနိုင်မှုအိုက်စောမြကပြောပါတယ
်ညီနိုင်ကိုလုပ်နေတယ်ခုနိုင်ငံကတန်ယုံနေနဲ့နောက်ပြီးတော့သက်ဆိုင်ရာတနက်ကဖွဲ့စည်းတယ်လည်းဖြစ်ဖြစ်နောက်အစိုးရဘက်ကလည်းကျွန်တော်တို့အကြောင်းပြထားတယ်ညီချင်းရေးတွင်းနေတဲ့ UPD ရေးစီဘက်ကလည်းအကြောင်းပြထားတယ
်ဒီတော်တွင်တက်တော်နဲ့ဥဝေတဲ့ပါဝင်အဲကဖန်စီထားသူတွေပြန်လို့ရဲ့အတွက်နေမြင့်ချင်းလေးတွေလှုပ်ဆောင်နေကြောင်းနောက်ပိုင်းတိုင်းစစ်ထာနဲ့ချောက်ပြောခွင့်ရဘုံမုံကြီးဝင်းစော်ဦးကပြောပါတယ်
။သူ့ကိုခေါ်သွားတယ်ဆိုတာဘယ်ဟုတ်ခေါ်သွားလို့ခေါ်သွားမလဲမသိဘူးလေ။ဒါပေမဲ့ကျွန်တော်တို့ကတော့ဖြစ်နိုင်ရည်ရှိတဲ့နေရာတော့လိုက်ပြီးတော့ဟုတ်လားနေမင်းချင်းလေးလုံနေတာပေါ့။အတက်နိုင်တော့ဟုတ်လားကျွန်တော်တို့ကချိုးသွားပြီးတော့ဟုတ်လားကြာပွင့်နေတာပဲ။သူ့မှာမဟုတ်ဘူးကျန်တဲ့အဖွဲ့တွေရောဟုတ်လားညီသက်ဆိုရင်ကျန်တဲ့အဖွဲ့တွေ9ယောက်ရှိတယ်ကျန်တဲ့ဟာတွေဟိုဟာတွေရှိတယ်။အော်ကျွန်တော်တို့ရှင်တဲ့ဒီနဲ့ဖမ်းသွားတဲ့အဖွဲ့တွေဒီလိုပဲသူ့သက်ဆိုင်ရာနေမြေလိုက်တော့ရောင်းအောင်လိုက်ရှင
်။ဥပွေတိတ်နေတူအိန္ဒိယနိုင်ငံသား9ဦးနဲ့တင်မောမောင်းသူ2ဦးဘာသာပြန်2ဦးစုစုပေါင်း10ဦးကိုအဲအဖွဲ့ကနိုဝင်ဘာလ3ရက်နေ့မှာဖမ်းဆီးခေါ်ဆောင်တော့ခဲ့တာပါ။အဲ့ဒီထဲကအိန္ဒိယနိုင်ငံသား2ဦးကတော့ Tuma negosine de Nalon Yoga can yang letemabe te song doke bare. Adi te song dore India Lumio Bawe, Chenetu Alongo Puega Pian Lo Be like the men. Uwe ting or a cushion di tending tase chipare.
ကိုတက်နိုင်ပြပြသွားတာပါရှင်။ရှမ်းပြည်နယ်နမ်စံမြို့နယ်နဲ့ကြောင်မဲနားတဝိုင်မှာတီအေနဲ့တအောင်းလက်နက်ကင်အဖွဲ့
တမတော်နဲ့တအောင်းလက်နက်ကင်အဖွဲ့တီအန်အယ်လီတို့နမ်စံမြို့နယ်ကိုခိုင်မြို့အနီးမှာဒီနေ့တနေ့လုံးနီးပါအပြန်အလှန်ပြစ်ခတ်မှုတွေရှိခဲ့ပြီးတမတော်ဘက်ကလက်နက်ကြီးတွေအသုံးပြုခဲ့တယ်လို့တီအန်အယ်လီဘက်ကအတည်ပြုပြောပါတယ်။နမ်စံမြို့နယ်မြို့တချို့ရာအုပ်စုလွယ်ပင်းကျွရတဲ့ကိုလက်နက်ကြီးတချို့ကြားခဲ့ပြီးနေအိမ်တချို့ပျက်စီးခဲ့ပါတယ်။လက်နက်ကြီးကြားရောက်ခဲ့ရဆိုရဲ့လွယ ဒီနေ့ကျွန်တော်တို့ကလည်းမနေ့ကတန်ယုံနေနဲ့နောက်ပြီးတော့တက်ဆက်ပါတော့မနက်ပိုင်းကနေညနေပိုင်းအထိဆက်ပြီးရှိနေကြောင်းတအောင်နန္ဒကရင်ဖွဲ့
အဲ့မှာရှိတဲ့နေရာကိုဒီကမ္မရှိခမရခလာရခွန်ကဒီမနေ့ကလေးလာရောက်ဒီလာရောက်ပြခိုက်တာသူကအဲ့ဒီကျွန်တော်ရှိတဲ့နေရာကိုထိုးတက်တာအဲ့ဒါကြောင့်သူကထိုးလိုက်ပြန်လာလိုက်သူကထိုးတက်လာလို့ရှိတဲ့ဘောပြန်ဖြစ်တယ်အဲ့လိုမျိုးကဖြစ်လာလိုက်အခုဒီဆိုင်နေတော့မရှိနေဆိုင်နေတော့မရှိတယ်ဒီလက်နေကြီးကတော့တော့ရှော့ဖြစ်တယ်လို့ပေါင်းကျင်တယ်အဲ့လိုမျိုးကကြားရတယ်မှာကြားလည်းတော့မထိတဲ
အမည်မဖော်သူရဲ့ဒေသခံတူကပြောပါတယ
်ဒီမလဲနေ့လေနှစ်မိုင်ကျော်ပါလေမိုင်းငောကနေရဲ့ဒီကိုပစ်ပစ်တယ်တော့ဒီအဲ့ဒီကပစ်တာတော့ဟုတ်တယ်ပြီးရင်အဲ့ဒီထက်မှနေတဲ့တက်ကတော့တမကွန်ကွန်မရှိတယ်လို့ပြောတာပဲအဲ့ဒါသူတို့ပဲဖြစ်မှာအမေရပဲတော်တယ်လို့မနေ့ကသူတို့ဘုန်းကြီးတောင်းနေပါလေတောင်းနေတဲ့ချိန်မှာသိုးလို့လေတော်တယ်မှာတော့လွယ်လို့သိမရှိဘူးကျန်အောင်ရကတော့ပြောရမယ်ဆိုရင်အထက်မှာကအာဘယ်လိုပြောမှလဲဆိုတော့တို့လည်းပွဲဆိုတော့လေပွဲဝင်တာလည်းဖြစ်နိုင်ဖြစ်နိုင်တယ်ဒါပေမဲ့မသိတော့ဘူးတို့ကယင်ကလေးဘယ်လိုတရင်စားသားလဲတော့မသိဘူးအိမ်သုံးလုံးပေါ်မှာကြာခဲ့တယ်ပြီးဘုန်းကြီးကျောင်းသားလည်းမှလည်းတစ်လုံးကြာသေးတယ်ဆိုတော့တော့ဟုတ်တယ
်ဒီကနေ့ပြစ်ခတ်မှုနဲ့ပတ်သက်လို့အတိအပြုပြောဆိုနိုင်ဖို့အရှိမြောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဘိုးမိုးကြီးဝင်းထွန်းလေးကို VOA ကဆက်သွယ်ခဲ့ပြီမယ်လဲဆက်သွယ်လို့မရခဲ့ပါဘူးရှမ်းပြည်နယ်မြောက်ပိုင်းနမ်စံနမ်မတူနမ်ဖက်ကမိုင်းငော့နဲ့ကြောင်မဲမျိုးနယ်တွေမှာတပ်မတော်နဲ့ TNL တပ်တွေမကြာခဏဆိုတော့လို့တိုက်ပွဲကြီးဖြစ်နေပါတယ်။မြောက်ပိုင်းညီနောင်မဟာမိတ်သုံးဘွဲ့ဖြစ်တဲ့တအောင်းလက်နက်ကိုင် TNL ရခိုင်လက်နက်ကိုင် AA နဲ့ကိုကံအဖွဲ့ MNDA တို့ဟာဒီနှစ်ကုန်ပိုင်းအထိတစ်ဖက်သက်အပြစ်ခတ်ရစဲကြောင်းကြီးညာထားတယ်လို့တပ်မတော်အစိုးရနဲ့လည်းအပြစ်ခတ်ရစဲလက်မှတ်ရေးထိုးနိုင်ဖို့ဆွေးနွေးနေရလဲဖြစ်ပါတယ်။ဒီလတွေမှာကချင်လက်နက်ကိုင် KIA KIA ကိုပါဝင်တဲ့မြောက်ပိုင်းမဟာမိတ်လေးဘွဲ့နဲ့တွေ့ဆုံဖို့အစိုးရဘက်ကအဆိုပြုထားတော့သူတို့နောက်ဆုံးတွေ့ဆုံခဲ့တဲ့စက်တင်ဘာ18ရက်တွေ့ဆုံပွဲမှာသဘောတူညီချက်တချို့ရခဲ့ရဆိုပေမဲ့တိကျပြတ်သားရဲ့ဆုံးဖြတ်ချက်ချခဲ့တာမျိုးတော့မရှိသေးပါဘူး
။ကုဇော်ထက်ပြပြသွားတာပါရှင်။မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယနိုင်ယူဝတ်စာအစီအစဉ်မှာတော့မြန်မာတခွင်စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့သက်တမ်းရောင်သတင်းလွှာစတဲ့သတင်းပတ်စင်ကဏ္ဍတွေကိုနှာစင်ကြားရမှာပါ။ကျမတို့ VOA ကိုဝေဖန်အကြံပေးစာတွေပေးပို့လို့ရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုဆက်သွယ်နိုင်ပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီစီစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်2019ခုနှစ်နိုဝင်ဘာလ17ရက်တနင်္လာနေ့ညဘက်အစီအစဉ်တွေကို line kilometer 192532နဲ့ VOE ရဲ့ Facebook စာမျက်နှာ VOE Burmese News တို့ကနေပြီးတော့လည်းအတန်လွှင့်ချိန်နဲ့တပြေးညီနှာစင်နိုင်ပါတယ်။အခုဆက်ပြီးတော့နှာစင်ကြရမယ့်အစီအစဉ်တွေထဲမှာတော့မြန်မာတခွင်အစီအစဉ်နဲ့အတူစီးပွားရေးကဏ္ဍမှာနှာစင်ကြရမှာက
သူရင်လုံးကလိုပတ်သက်တဲ့လူနေပေးချမ်းပြီးတော့ဟလာတင်တာတို့ဘာလို့ကိုအရင်ကတော့မရတော့ဘူးဆိုတာမျိုး
ကြီးပွားတွတ်တက်ရေးကုမ္ပဏီဥက္ကဋ္ဌဦးစိုးထွန်းရှင်ကိုဖန်ဆီးမှုကစီးပွားရေးလောကမှာကြရက်ရိုက်လာစရာရှိသလားဆိုတဲ့အကြောင်းစီးပွားရေးလုပ်ငန်းရှင်ဦးမင်းခင်ရဲ့ပြောပြချက်ကိုနားဆင်နိုင်ပါတယ်။နောက်ပိုင်းမှာတော့ဘလော့ဂါတွေပြောသမျှနဲ့တက်တောင်ရန်သတင်းလောအစီအစဉ်တွေနားဆင်နိုင်ပါတယ်ရှင်။အခုအရင်ဆုံးမြန်မာတခွင်အစီအစဉ်ကိုနားဆင်ကြည့်ကြရအောင်ပါ။မြန်မာနိုင်ငံမှာသဘာဝကဖန်ဆီးရထားတဲ့ဒေသအတွက်ပရစ်တွေကိုကြဲကြဲပြန့်ပြန့်ရောင်းချစားသုံးကြပါတယ်။ဒါကြောင့်ပရစ်အကောင်ကြီးတွေတားဖောက်မွေးမြူနိုင်ဖို့ဆန်တက်နေပါတယ်။ဒီအကြောင်းမြင့်မခသတင်းအေဂျင်စီကကိုမွေးကျူကတင်ပြထားပါတယ်ရှင
်။ဒီချက်အမျိုးသားရဲ့မှာပေါင်းမတဲ့ပရစ်ကိုရှေးရခိုင်ကလေးကမြန်မာနိုင်ငံအထက်ပိုင်းဒေသတွေမှာရာသီစာအဖြစ်စားသုံးတဲ့အလေးထားရှိခဲ့ပြီးပြည့်ပေါ်တဲ့ချိန်ရှောင်းပေါက်ကလာဆိုမီးလင်းအောင်ရှိရစီတဘာဝအတိုင်းပုံလိုက်ကျင်းလိုက်ထွက်လာတဲ့ပြည့်တွေကိုဖမ်းယူစားသောက်လေးရှိပါတယ်။ပြည့်တွေကိုစီးနဲ့ကြော်လို့စားသောက်မယ်ဆိုရင်မွေးပြန့်တဲ့အနံ့ရရှိပြီးဝါးစားလိုက်တဲ့အခါမှာလဲထူးခြားတဲ့အရသာရှိရာကြောင့်ပြည့်ကြော်ဟာရေနွေးကျန်တဲ့မီးလိုကောင်းတဲ့ဒေသထွက်တည်ရတာတစ်ခုဖြစ်ရှိခဲ့ပါတယ်။ပြည့်စားသောက်မှုတလေတပြည့်ပြန့်နှံ့လာချိန်မှာတော့2009နှစ်လောက်ကစလို့ပြည့်ဖမ်းဆီးမှုတွေကိုစီးပွားပြစ်လောက်ကင်လာကြတဲ့အခါမှာအနေနဲ့ရရကမျိုးကြီးတွေစီကိုပြည့်တန်ချိန်အမြောက်များတင်ပို့ရတဲ့အထိပြည့်စားသုံးမှုစီကွက်ဖြစ်ထွန်းလာပါတယ်။ဒီနှစ်ပိုင်းဒီမှာဆိုဆက်သွယ်ရေးတွေအကောင်းလာတာနဲ့အတူပြည့်ကျော်တွေကိုအွန်လိုင်းကနေရောင်းချပြီးစားသုံးသူတွေစီကိုအရောက်ပို့ပေးနိုင်တဲ့အခြေအနေအထိပုံမတွင်ကျလာပါတယ်။အသေးစိတ်တန်ရှင်းထားပြီးဟင်းခွက်အမွှေးချိုင်တွေနဲ့ပေါင်းဆက်ထားတဲ့ပြည့်ကျော်ကိုစားသုံးသူတွေကရွေးချယ်ဝယ်ယူလာကြတယ်လို့လည်းသိရပါတယ်။အဲ့ဒီကြောင့်လည်းပတ်သက်လို့အွန်လိုင်းပေါ်ကနေစားတောက်ရောင်းချနေတဲ့မတ်သဲစုပြေကခုလို့ပြောပါတယ်။
သိမ့်စရက်ရဲ့အဲ့သိမ့်စရက်ပြည့်ယူတယ်။နောက်မင်းကလေးကပြည့်ယူရပေါ့နော်။အဲ့ရနေယူတော့မှပြန်ရောင်းတာပေါ့။ပြန်ကြော်ပြီးတော့ပြန်ရောင်းတာပေါ့နော်။အစင်အစင်ဟိုအချော့ပေါ့။ဟိုလိုလုံးဝဟိုကိုကိုစီကစားလိုက်လို့ရှိရင်တကောင်လုံးအကုန်မျက်စိနေပြီးစားလို့ရတယ်ဒီပေါ့နော်။ချီးတွေပါအကုန်ဖောက်။အာဟိုစအဲ့ခြေတော့အစူးတွေပါလည်းအကုန်လုံးဖြတ်ပေါ့နော်။အကုန်တန့်ရှင်းပြီးတော့မှအဲတေချာပြန်ကြော်တာပေါ့။ကျွတ်တော်ပြူလို့ပါအောင်နဲ့အဲ့လိုမှုရအောင်။ရရတယ်ထည့်ပြီးတော့ပြန်ကြော်ဘာလို့လဲသူကအမဲသေးသေးလေးစပါဇတဲ့ဟိုဝါမျက်လူကြီးကြီးဖြစ်သွားဆိုဒါသူဘလောက်ပဲအရသာတွေကောင်းကောင်းပဲထဲတာထဲတာဟိုစားတာစားတော့ပြတ်တယ်ပေါ့နော်အဲ့လိုမျိုးအစင်တင်လေးစားကျင်တယ်အကုန်လုံးပါဇတဲ့အကုန်ထဲပြောပေါ့နော်ချီးမပါဘာမှပါပေါ့နော်အကုန်တက်နေဟာသူတို့ပစံပေးရင်ပေးရစီသူတို့ပစံဒီပေးတဲ့ဟာနဲ့ညီများတဲ့ဟာသူကပြန်လို့ကျင်တာအဲ့လိုရန်သူကကျင်တယ်ပစံအကုန်ရင်အကုန်ပြေးစားတယ်အဲ့ဒါအဲ့ဒါကြောင့်မို့လို့ပေါ့နော်အဲ့လိုမျိုးလူရွေးအများကြီးတော့မို့လို့ဒီ online ကလည်းရောင်းလာတယ်ထင်တာပဲ
ပြည်တွင်းမှာပြည်စားသုံးမှုစည်းကွက်ကြဲကြဲပြန့်ပြန့်ရှိလာပေမဲ့လည်းတဘာဝအတိုင်းဖမ်းဆီးရောင်းချနေတာဖြစ်ပါတယ်။အင်ဂျင်တိုင်းနိုင်ငံမှာတော့မြောက်အမေရိကကတင်သွင်းတဲ့ပြည်မျိုးတွေကိုတနိုင်ငံလုံးစနစ်တကျမွေးမြူပြီးအောင်မြင်ဖြစ်ထွန်းနေပါတယ်။အခု2019ခုနှစ်အတွင်းမှာတော့အင်းဆက်မွေးမြူရေးဝါသနာပါသူတချို့ဟာထိုင်းနိုင်ငံကနေပြည်မျိုးဥတွေတင်သွင်းပြီးတပိုင်တနိုင်စံတက်မွေးမြူနေကြပါတယ်။ရန်ကုန်မြို့အလုံးမြို့နယ်မှာနေထိုင်တဲ့ဦးညီညီထွေးကတော့နေအိမ်တိုက်ကမ်းတစ်ခုမှာပြည်ကောင်ရင်ထောင်ခံန်းလောက်ကိုစံတက်မွေးမြူထားပါတယ
်။အဲယူရီယာမျိုးကဘာလို့မွေးလို့ရလဲဆိုတော့သူကဒီဟာကကန်စနစ်နဲ့သူတို့တက်ကအချင်းဖြစ်ပြီးသားဖြစ်တဲ့အတွက်နောက်တစ်ခုကဒီယူရီယာမျိုးကမွေးချိန်တိုးတယ်။နောက်အကောင်ကြီးထွားနှုံးမြန်တယ်။ကောင်နှုံးညံ့တယ်။ပရိုတင်းနဲ့ဒီပါဝင်နှုံးကတိတ်ပြီးတော့မကွာခြားဘူးပေါ့။အဲ့အတွက်စီးပွားရေးနဲ့တွက်ချေခိုက်တာတော့ယူရီယာမျိုးကတွက်ချေခိုက်ပါတယ်။မြန်မာနိုင်ငံဗေဒေသမှာဆိုရင်ဈေးကမွေးလို့ရပါတယ်။ဟောအထူးသဖြင့်မြန်မာရာသီဥတုတော်တော်များများနဲ့သူကခိုက်နေတယ်ဗျ။ကိုင်းကြီးရဲ့နောက်တစ်ခုကအရန်အေးတဲ့ဒေတာတွေဆိုရင်တော့နည်းနည်းလေးသူကကြီးထွားနှုံနှေးတယ်။နောက်ဟိုဥကနေအကောင်ပေါက်တဲ့နှုံနှေးတယ်။ဒါပေမဲ့မွေးလို့ရပါတယ်။ဒါပေမဲ့သူကပူတာလဲတအားပူတာလဲမကြိုက်ဘူးတအားအေးရလဲမကြိုက်ပေါ့။ကျွန်တော်ဘောနိုင်ငယ်ရဲ့အမှုချိန်32ဒီဂရီကသူတို့အကျိုက်ဆုံး32ဒီဂရီစင်တီဂရိတ်ကသူတို့အကျိုက်ဆုံးအခြေအနေပါပဲ
။ပြည်မွေးမြူဖို့အတွက်လူဝင်အားနဲ့နေရာအကျယ်ဝန်းလဲမလိုအပ်တယ်လို့ကုန်ကြစရိတ်လည်းအနည်းချင်းပဲလိုအပ်တယ်လို့သိရပါတယ်။ပြေကံတစ်ခုကိုတလပတ်ဆာတွေကြဲဥကတ်တွေအထက်သားတွေကြောက်ပြားတွေအင်္ဂရီတွေနဲ့ကိုယ်တိုင်တိစောက်လို့ရနိုင်ပြီးရှစ်ပေလေးပေကံတစ်ခုမှာပြေကောင်ရေထောင်ထဲချီမွေးမြူနိုင်ပါတယ်။ ပေးအစာအဖြစ်ကျက်စာကိုကြိတ်ပြီးမွေးမြူနိုင်တာသူတို့တက်တန်းလိုက်လိုအပ်တဲ့ပရိုတင်းအချိုးအစားကိုပြောင်းလဲပေးနိုင်ဖို့လိုတယ်လို့လည်းသိရပါတယ်ဒါပေမဲ့လည်းထိုင်းပရင်မျိုးကအကောင့်သေးပြီးမွေးမြူသူနည်းသေးတာကြောင့်ဒေသတွက်ပေးရဈေးကွက်ကိုထိုးပေါက်နိုင်ခြင်းမရှိပါဘူးလက်ရှိမွေးမြူထားတဲ့ပရစ်တွေကိုတိရစ္ဆာန်အစာဖြစ်ရောင်းချတာနဲ့တစ်ပိုင်းတစ်နိုင်မွေးမြူလိုသူတွေကိုမျိုးဥပြန်လဲရောင်းချတာကနေဝင်ငွေရရှိနေပါတယ်ပြည်တွင်းမှာသာမကနိုင်ငံခြားတိုင်းရင်းစီပါတင်ပို့နေရတဲ့ဒေသတွက်ပေးရအကောင့်ကြီးတွေကိုတားဖောက်မွေးမြူနိုင်ဖို့ကိုလည်းစူးစမ်းနေတော့မယ်ဖြစ်ပါတယ
်မြန်မာမျိုးကတို့ကအရင်တော့တည်းမှာနေတဲ့တဘာဝကိုကျွန်တော်တို့ကန်စနစ်တွေကိုပြောင်းပြီးတော့မွေးဖို့အတွက်တော်တော်လေးစူးစမ်းအောင်မယ်ခင်ဗျာအခုထိကျွန်တော်တို့ဟိုဆန်းသက်တုံးအဆင့်မှာပဲရှိပါသေးတယ်အဲအခုကျွန်တော်တို့ပထမဆုံးဒေတာမျိုးပေါ့ဒေတာမျိုးကျွန်တော်အကောင့်တရားစပြီးတော့ယူလာတဲ့အချိန်မှာကျွန်တော်ရှိရောက်ရောက်ချင်းပဲ28ကောင်တည်သွားတယ်ကအဲ့ဒီညပဲညနေမှာနောက်ထပ်5ကောင်ထပ်တည်တယ်ထားပြီးတော့နောက်တည့်မနေ့နောက်ထပ်25ကောင်ထပ်တည်တယ်အဲ့တော့နေ့တိုင်းတလောက်အများကြီးတည်တဲ့အတွက်ဟိုဘာကြောင့်လဲဆိုစဉ်းစားတော့သူတို့အချင်းချင်းတိုက်ခိုက်တာအချင်းချင်းတိုက်ခိုက်တဲ့အတွက်ဟိုတည်တာပေါ့အဲ့တော့ကျွန်တော်နောက်ဆုံးစဉ်းစားမိတာကအထင်းနဲ့အမှမတွေ့အောင်အရင်ဆုံးပြန်ခွဲလိုက်တယ်ပြန်ခွဲလိုက်တဲ့အချိန်မှာတိုက်ခိုက်တာတွေရပ်သွားတယ်အဲ့အဲ့ဒီမှာတဖြည်းဖြည်းကန်ရင်လာတဲ့အချိန်မှာပြန်ပြီးတော့တားဖောက်ဖို့ကြိုးစားတာပါအခုမှဟိုတားဖောက်ဖို့ဟို sex ratio ရအဲ့ပြည့်ရအမှ6កောင်ကိုအထီး3កောင်ပြန်ထည့်ပေးလို့ဒါပတ်ဖို့စူးစမ်းနေတာပါအခုထိတော့ဘူးမချသေးပါဘူ
းထိုင်းပြည်တွေကိုစားသုံးသူများပြားလာတာဒါမှမဟုတ်ဒေတာတွေပြည်တွေကိုအောင်းအောင်းမြင်မွေးမြူနိုင်တဲ့အခြေအနေတွေဖြစ်လာရင်တော့ဤပညာဖြန့်ဝေပေးပြီးတောင်သူတွေအနေနဲ့ပြည်မွေးမြူခြင်းကနေဝင်ဝင်တိုးတက်လာနိုင်မှုမျှော်မှန်းတယ်လို့သိရပါတယ်ကျွန်တော်မွေးကြည့်ပါမြင်းမခသတင်းအေဂျင်စီကနေ VOA ကိုပြဖို့လိုက်တာပါ
တဲ့အင်ဂျင်စီကတက်ဆက်ပေးနေတဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြရတာပါရှင်အခုတော့မနက်ဖြန်အင်ဂါညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပြရစီရှင
်ဘရရှ်မြန်ပြလာမယ့်2020ခုနှစ်ဟာမြန်မာနိုင်ငံအတွက်အရေးကြီးတဲ့နှစ်တစ်နှစ်လို့ပြောနိုင်ပါတယ်မြန်မာလူထုကြိုက်တဲ့ NLD ပါတီ၄နှစ်တာတာဝန်ယူခဲ့ပြီးတဲ့နောက်သူရဲ့ဆွမ်းဆောင်ရည်ပေါ်လူလူကအကဲဖြတ်ခွင့်ရခဲ့ပြီးလာမယ့်2020ရွေးကောက်ပွဲတက်တက်မှာတော့အရင်တစ်ခေါက်ကလိုပဲတောင်ပြိုကမ်းပြိုသူအနိုင်ရပါမလားအကဲဆတ်မှုတွေလည်းရင်ဆိုင်နေရပါတယ်ဒီအတွက်အနာရပါတီရဲ့အခုရွေးကောက်ပွဲအကြိုခြေလှမ်းတွေဟာအများစောင့်ကြည့်ရမယ့်အခြေအနေလည်းဖြစ်ပါတယ်အခုအင်္ဂါနေ့ညတရက်ဒီလိုက်အစည်းအဝေးမှာတော့ရွေးကောက်ပွဲအကြိုကာလနဲ့အနာရ NLD ပါတီရဲ့ခြေလှမ်းတွေကိုသုံးသပ်ကြည့်ရအောင်ပါပါဝင်ဆွေးနွေးမိများလူရဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323812554ဖြစ်ပါတယ်။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမဲ့သရရှင်တွေကျေးဇူးပါတယ်ခင
်။ကံရတရားလေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါရဲ့ရှင်အခုစီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါတော့မယ်နိုင်ငံတော်ဗန္တာအတွက်ရွှေပိတ်တာ1200ကျော်ပေးဖို့ရှိနေတဲ့မိုးထီမိုးမီရွှေရင်းတွေလုတ်ကင်ခွင့်ရခဲ့သူအမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီဥက္ကဋ္ဌဦးစိုးထွန်းရှိန်ကိုပြီးခဲ့တဲ့သတင်းဘက်ကဖမ်းဆီးထိန်းသိမ်းလိုက်ပါတယ်လနဲ့ချီပြီးတော့ပြည်ပကိုထွက်ခွာတင်းဆောင်နေနိုင်ခဲ့သူရွှေလုတ်ကွက်ဧက6000ကျော်လုတ်ခွင့်ရခဲ့သူစီးပွားရေးလုပ်ငန်းရှင်တဦးကိုအခုလိုဖမ်းဆီးလိုက်တာဟာမြမစီးပွားရေးလုတ်ပုံကိုင်းပုံအခင်းကျင်းပြောင်းလဲလာတဲ့သဘောလားဒီဖမ်းဆီးမှုကနေစီးပွားရေးလောကမှာကြရက်ရိုက်ခတ်မှုရှိလာသလားဆိုတာတွေကိုစီးပွားရေးလုပ်ငန်းရှင်ဦးမင်းခင်နဲ့မတ်သိန်ကီထိုက်ကမြဆွေးနွေးပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာတင်ပြထားပါတယ်ရှင်
ဆိုထုံးရှင်ကိစ္စမှာဆိုလို့ရှိရင်ဒါအကျဉ်းချင်းညှိခဲ့ကြတဲ့ဟိုအနေအထားလည်းရှိပါတယ်ဒါနောက်ဆုံးမဖြစ်တော့မှတရားစွဲတယ်ဆိုတဲ့သဘောမျိုးလည်းဖြစ်တော့ဒီစီးပွားရေးလုပ်ငန်းရှင်ကြီးတွေပေါ့နော်နဲ့ပတ်သက်ပြီးတော့ကင်တွယ်တဲ့နေရာမှာဒီအစိုးရဘက်ကနည်းနည်းများဟိုလက်တွန့်တဲ့သဘောမျိုးရောရှိပါသလား
ရှင်နေရာကလည်းရန်နေရာဟောင်းလားတွေးဟောင်းအမြင်ဟောင်းတွေတကူလုပ်ပုံနေနေသွားနေတာဆိုတော့ပါဆိုသူရဟုတ်ထိတ်ဆုံးကလှုပ်ရှားရှိတာလှုပ်ဖို့ပြောခဲ့ရင်မိစိမ့်ပြခဲ့ရင်တောင်းအောက်မှာကဥလားပတ်တင်ဓာရီစင်တွေဓာရီဟလားချိတ်ချင်းညှိနေတာလေးရှိတယ်အခုဒီမိုးထုံမိကြီးဆာဆိုရင်
ဟုတ်ကဲ့အဲ့တော့အခုလို့ဒီမိုးတိမိုးမီစထေးကြီးပေါ့နော်ဥဆိုးထွန်းရှင်ကိုဖန်လိုက်တဲ့ကိစ္စတရားစွဲတဲ့ကိစ္စဒီကိစ္စကစီးပွားရေးလောကအတွင်းမှာရောခရရိုက်ပါသလားဟိုအရင်လိုတော့မဟုတ်တော့ဘူးဆိုတဲ့အလံမျိုးပေါ့နော်ဆရာသတိထားစရာကိစ္စတစ်ခုမြန်ဖြစ်လာပါသလားဘယ်လောက်ခရရိုက်ပါသလဲရှင်
ဟုတ်ကဲ့ရှင်ဆရာ
အဲ့တော့ဆရာကကျွန်တော်ပြောတဲ့အထက်မှာလည်းပါပါတယ်ဒီဟိုလုတ်ပိုင်ခွင့်ရှိတဲ့သူနဲ့ကတ်နေကြတော့ဆိုတဲ့ဟာမျိုးပေါ့နော်ဆိုတော့ဒီအာနာရှိတဲ့သူနဲ့ဟိုပေါင်းပြီးတော့နီးကပ်ဆက်နွယ်မှုနဲ့အခွင့်အရေးအရင်ကလို့ပေါ့နော်တိတိတသာအခွင့်အရေးရနေတဲ့ဟာမျိုးတွေရောအဲ့လိုအနံ့အသက်တွေရောရှိပါသေးလားဆရာတို့ဒီစီးပွားရေးလောကဝင်ဝိုင်းထဲမှာရှိတော့ရှိသေးတယ်ဗျာ
ชีวิตเนี่ยชีวิตนี้ดีๆโหอดีตนี่เราอดีตญาติญาติเราไม่ရှိနေတယ်ဆိုတော့ဟိုအားလုံးခြုံပြောရင်ဒါအချင်းချင်းအားလုံးတနိုင်ငံလုံးအချင်းချင်းအားလုံးကိုခြုံပြောရင်ဒါကျွန်တော်တို့ခုနလိုအပြောင်းလဲတဲ့ကိုယူနေတယ်ဆိုပေမဲ့ဒီကြားထဲမှာအခွင့်အရေးရလူတွေလူမသိသူမသိအစဉ်ပြေနေတဲ့လူတွေပြန်ပြီးတော့ထောင်လာတဲ့လူတွေရှိနေကြတယ်အဲ့ဒါလေးဟို ကျွန်တော်အရင်ကတော့ငုံရလို့တော့ဟိုပေါ်ပေါ်ထင်းထင်းဟိုစုံလို့မရတော့ဘူးပေါ့လေသို့တော်လည်းသူ့လမ်းကြောင်းနဲ့သူဖောင်းနေကြတာလေချင်းကန်နေကြတာလေချိန်ဆက်ပြီးလုံနေကြတာလေအဲ့ဒါတွေရောရှိနေတယ်ဗျာဒီဘက်ကဘာလို့အလုံးကောင်းကင်ကောင်းရပြီးတော့အရင်လုံးကလမ်းကြောင်းမျိုးနဲ့လေအဲ့ဒါမျိုးလည်းရှိနေသေးတယ်ဒါပေမဲ့ဒါတွေကတဖြည်းဖြည်းတော့ဟိုလူတည်လာရင်တော့အရင်လုံးကလည်းအရင်လုံးကလည်းပို့ပြ
ဒီလောက်ရကံရတဲ့အခင်းချင်းအခုလိုအာနာရှိတဲ့လူလုပ်ပိုင်ခွင့်ရှိတဲ့လူနဲ့တနည်းတဖုံပတ်သက်ဆက်နွယ်နေမှာပဲစီးပွားရေးလုပ်ငန်းကအဆင်ပြေနေတယ်ဆိုတော့အခင်းချင်းမျိုးမှာပဲမြန်မာစီးပွားရေးအခြေအနေကဆက်ပြီးတော့တွားနေတော့မလားဒါမှမဟုတ်လို့ရှိရင်ဒီစီးပွားရေးလုပ်ငန်းကိုမှန်မှန်ကန်ကန်တန်းတူရှင်းပြန်ခွင့်နဲ့ဟိုလမ်းကြောင်းပေါ်ကိုရောက်နေပြီလားဘယ်ဘက်မှာအလေးတားနေစေပါလဲ
ဒီလိုတစ်ခါခင်ချင်းတော့မဟုတ်တော့အဲ့ဒါတော့ပြောင်းနေပြီပြောင်းနေတော့ကကျွန်တော်တို့ဟိုသွားကျွန်တော်ပြောတဲ့အဓိကကြီးအထူးပြီးတော့ပေါက်ရောက်တဲ့အစီအမီဟိုတိတ်လက်တန်ရှိတဲ့အစီအမီမှာဖြစ်တာပုံများတယ်အဲ့တော့ဒီပြစပြီးတော့ပြောင်းလဲလာတဲ့အပြောင်းလဲလေးတွေတော့တွေ့လာပြီဆိုတော့ဒါကရောလမ်းကြောင်းမှန်လို့ပြောနိုင်ပါပြီလားဆရာ
ဒီလိုရတော့ပြအခုရေလုံးကလိုပတ်သက်တဲ့သူနဲ့ပေးကြံပြီးတော့ဟာတင်တာတို့ဘာလို့ဟိုအရင်တော့ကတော့မရတော့ဘူးဆိုတာမျိုးပြောလာဆိုတာမျိုးကတော့ဒါရန်ကြောင်မှန်မကူကြီးလာတယ်လို့ပြောလို့ရတာပေါ့လေလာတကယ်နေလာကလာပြန်ရမယ်ပြိုင်တော့မှတင်မယ်ရေလုံးကလုံးဝလူမသိလူမသိသွားရလုံးသွားတဲ့ဟာမျိုးဆယ်ခုလောက်ရှင် အခုတော့ဘယ်လိုလုပ်ရလဲဒါမျိုးတွေဖြစ်လာတော့ဖြစ်လာတော့ဟိုလမ်းကြောင်းမှန်ကိုမရောက်သေးတော့လမ်းကြောင်းမှန်ပဲကိုတော့ နေနေညာရွေးတယ်လို့တော့ကျွန်တော်တို့ကအောက်ချက်ထုတ်ဆက်လို့ရတယ်
ဖတ်တဲ့ငွေချရဲ့စီးပွားရေးခန္ဓာကိုအင်ကာနေမနေ့ကမှပြန်ပြီးနားဆင်နိုင်ပါတယ်။အခုဘလော့ဂါတွေပြောသမျှအစီအစဉ်နားဆင်နိုင်ပါပြီ။ဗီဒီယိုအတိုလေးတွေတင်နိုင်ညှနိုင်တဲ့ TikTok လူမှုကွန်ရက်ကိုအမေရိကန်အစိုးရကအမျိုးသားလုံခြုံရေးအတွက်စိုးရိမ်ရသလားဆိုတာစုံစမ်းသုံးသပ်နေပါတယ်။တချင်းဗီဒီယိုတိုလေးတွေနဲ့လူငယ်တွေကြားအထူးရေပန်းစားနေတဲ့ TikTok လူမှုကွန်ရက်ကလုံခြုံရေးအရစိုးရိမ်စရာဘာတွေများရှိနေပါသလဲ။အချိန်တိုတွင်မှသုံးဆွဲသူတန်ရာချီဖြစ်ခဲ့တဲ့ TikTok လူမှုကွန်ရက်နဲ့ပတ်သက်လို့မဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင်။
မြန်မာနိုင်ငံအပါအဝင်နိုင်ငံတော်တော်များများမှလူသုံးများနေတဲ့ TikTok လူမှုကွန်ရက်ဗီဒီယို app ကိုအခုအမေရိကန်အစိုးရလုံခြုံရေးအရစုံစမ်းနေပြီနော်ကိုသားညို့
ဟုတ်တယ်မဆွေမမောကဒီဗီဒီယိုကလစ်အတိုလေးတွေတင်ပြီးတော့မျှဝေနိုင်တဲ့ TikTok app ကိုတရုတ်ကုမ္ပဏီကပိုင်တာမလို့စင်စာဖြတ်တာတွေလုံခြုံရေးဆုံးရစရာတွေရှိနေတယ်ဆိုပြီးတော့လွှတ်တော်မှတွေကတော်တော်လေးလူသိရှင်ကြားပြောနေကြတာမဟုတ်လားဗျအခုတော့ဒီအမေရိကန်အစိုးရကနေပြီးတော့ TikTok app သုံးတာလုံခြုံမှုရှိရလားဆိုပြီးတော့စပြီးတော့စုံစမ်းနေပြီဗျ
နိုင်ငံရေးအရအတိအဆောင်မခံနိုင်တဲ့ဗီဒီယိုတွေကိုစင်ဆာဖြတ်တာမျိုးတုံးတဲ့သူတွေရဲ့အချက်အလက်တွေဘလို့သိသိတယ်ဆိုတာစုံစမ်းတင်တယ်လို့ Republican အမတ်တွေရော Democrat အမတ်တွေကပါတိုက်တွန်းခဲ့တာ TikTok ဟာတံပြန်ထောက်လိုက်ရေးချိန်ချမှုတစ်ခုဖြစ်လို့လျှစ်လျူရှုထားလို့မရဘူးလို့ဆိုတဲ့အထည်ကိုပြောပြီးတော့ American အစိုးရကစုံစမ်းတင်တယ်လို့တိုက်တွန်းခဲ့ကြတာရှင်အဲဒါကြောင့်လဲ American ဗန္ဓာရေးဌာနလက်အောက်မှာရှိတဲ့ CFIUS ဆိုတဲ့နိုင်ငံသားကနေပြီးတော့ဒီအမေရိကန်မှာလာရောက်ရင်းနှီးမြှုပ်နှံမှုတွေနဲ့ဆိုင်တဲ့ကော်မတီကအမေရိကန်က Musical.ly Karaoke App ကို ByteDance တရုတ်နည်းပညာကုမ္ပဏီက2018ခုနှစ်မှာဝယ်ခဲ့တာကိုပြန်လည်သုံးသပ်စစ်ဆေးနေတာ ByteDance က Musical.ly ကိုဝယ်ပြီးတော့ TikTok ဆိုပြီးကုမ္ပဏီသစ်လုပ်ခဲ့တာလေ
တရုတ်ပိုင်းဒါမှမဟုတ်လို့ရှင်လဲတရုတ်နဲ့ဓာတ်ရိုက်ပတ်သက်နေတဲ့ App မျိုးဆိုလို့ရှင်တရုတ်နိုင်ငံတည်းမှာမဟုတ်ဘူးဆိုရင်တော့မှစင်စာဖြတ်တာအချက်လက်တွေကိုအသုံးချတာမျိုးတရုတ်ဆိုကနေပြီးတော့လုပ်နိုင်တယ်ဆိုပြီးတော့Florida အထက်လွှတ်တော်မှ Marco Rubio ကကြီးညာချက်ထုတ်ပြီးတော့ကြေညာပါတယ်
။ရုပ်ပုံလေးတွေမျိုးစုံ special effect တွေလုပ်ပြီးတော့မှဒီ15စက္ကန့်ကနေ10မိနစ်ကြား video အတိုလေးတွေတင်နိုင်နေအသင့်ထည့်ထားပေးတဲ့တခြင်းတွေ video တွေပေါ်မှာကိုယ်တိုင်ဟန်လုပ်တရုတ်ဆောင်နိုင်တဲ့ TikTok app ကို America မှာတုံးနေတဲ့သူတလောက်26တန်းခွဲလောက်ရှိတယ်။အဲ့ထဲက60ရာခိုင်နှုန်းလောက်ကအသက်16နှစ်ကနေပြီးတော့24မြေကြား10ကျော်သက်တွေလူငယ်တွေကိုတားညုံရ
TikTok ကုမ္ပဏီက California ပြည်နယ် Los Angeles မြို့မှာခြေစိုက်တာပါ။ London, Tokyo, Seoul, Singapore စတဲ့နိုင်ငံတကာမှာလည်းရုံးခွဲတွေရှိတယ်ဗျ။ပြောရမယ်ဆိုရင်တော့ TikTok app ကအခုနောက်ပိုင်းမှာအတော်လေးကိုရေပန်းစားလာတဲ့လူမှုကွန်ရက်မဆုမြတ်မွန်ရဲ့ Apple App Store မှာရော Google App Store မှာရောdownload လုပ်တဲ့အခမဲ့ app တွေမှာတော့နံပါတ်1ပဲ။အရင်တည်းကလူသုံးများနေတဲ့ Facebook တို့ Snapchat တို့ Instagram တို့တက်တော့မှကျော်တက်သွားတာ
။တကယ်တော့ TikTok app က2018ခုနှစ်ကမှပေါ်တာရှင်။အရင်တော့ Musical.ly ဆိုတဲ့ဒီ American Karaoke app ကိုတရုတ်နည်းပညာကုမ္ပဏီ ByteDance က2018ကုန်ကန်နီးမှာဒေါ်လာတန်းတစ်ထောင်နဲ့ဝယ်လိုက်တယ်။အဲ့ဒီနောက်2018မှာ TikTok ဆိုပြီးတော့ကုမ္ပဏီကိုပြန်လည်ဖွဲ့စည်းလိုက်တာ။အဲ့ဒီထဲက TikTok app ကိုကမ္ဘာတစ်ဝှမ်းမှာ download လုပ်တဲ့သူနှစ်ဆတိုးလာခဲ့တာပဲတဲ့။2019ခုနှစ်ထဲမှာကိုအခုချိန်ထိဒေါင်းလုဒ်လုပ်နေတဲ့သူတန်း900ထက်မနည်းရှိနေပြီတရုတ်နိုင်ငံမှာတုံးသူတွေအပါအဝင်ဆိုရင်တော့စုစုပေါင်းတန်း1000ခွဲလောက်ရှိနေပြီ
TikTok ကုမ္ပဏီကတော့သူ့ကိုပိုင်တဲ့မိခင်ကုမ္ပဏီကတရုတ်ဖြစ်ပေမဲ့လို့သူတို့လုပ်ငန်းကအမေရိကန်မှာအခြေစိုက်လည်ပတ်နေတဲ့လုပ်ငန်းဖြစ်တယ်အမေရိကန်မှာ TikTok တုံးနေသူတွေရဲ့အချက်အလက်အားလုံးကိုအမေရိကန်မှာပဲသိမ်းထားတယ် backup ကိုစင်ကာပူမှာသိမ်းတယ်ဒါကြောင့်မလို့တရုတ်ဥပဒေအောက်မှာမရှိဘူးတရုတ်အစိုးရပါဝင်ဗန်နိုင်ငံကြားအစိုးရရဲ့လွှမ်းမိုးမှုမှလည်းမရှိဘူးဆိုပြီးတော့ TikTok ကုမ္ပဏီကတုံ့ပြန်ပါတယ်
။အမေရိကန်မှာဒီ2016ရွေးကောက်ပွဲတုန်းက Facebook လူမှုကွန်ရက်ပေါ်ကနေပြီးလွှမ်းမိုးချက်လက်ဆွတ်ဖက်တာမျိုးတွေရှိခဲ့လို့အခုလာမယ့်2020သမ္မတရွေးကောက်ပွဲကြရင်လည်း TikTok လူမှုကွန်ရက်ကိုအတုံးချမှာမျိုးအမေရိကန်လွှတ်တော်အမတ်တွေစိုးရိမ်နေကြတာလည်းပါတယ်။ TikTok လူမှုကွန်ရက်ပေါ်မှာတင်ထားတာတွေကိုဖယ်ရှားပေးဖို့တရုတ်အစိုးရရဲ့တောင်းဆိုမှုမျိုးမရှိခဲ့သလိုတောင်းဆိုလာရင်လည်းလိုက်နာမှာမဟုတ်ဘူးလို့တော့ TikTok ကုမ္ပဏီကဆိုတာပဲ။
ဒါပေမဲ့သူရဲ့မိခင် ByteDance ကုမ္ပဏီကတရုတ်နိုင်ငံမှာခြေစိုက်တဲ့တရုတ်ကုမ္ပဏီဆိုတော့တရုတ်ထောက်လိုင်းရေးဥပဒေတွေကိုမဖြစ်မနေလိုက်နာရပါမယ်။တရုတ်အစိုးရမလိုလားတဲ့အကြောင်းအရာတွေကိုစဉ်းစားဖြတ်ပြီးဆိုရင်လည်းညှင်းလို့ရနိုင်မှာမဟုတ်ဘူးလေ။ဒါကိုကြွညင်သူတွေကထောက်ပြနေတာပါ
။နောက်တစ်ချက်ကလည်းဒီ TikTok က Facebook လူမှုကွန်ရက်လိုပဲအသုံးပြုသူတွေနဲ့ဆိုင်တဲ့အချက်လက်တွေကိုကြော်ညာအတွက်အသုံးချတယ်။ကိုဘာတွေကြိုက်တယ်လဲ၊ဘယ်လိုနေရာမျိုးတွေသွားတယ်လဲဆိုတာမျိုးကတော့သူတို့က online ပေါ်ကနေခြေရာကောက်ပြီးသားပဲ။
Writers သတင်းတစ်ခုထဲမှာဖော်ပြထားချက်အရဆိုရင်တော့ TikTok ကိုပိုင်တဲ့ ByteDance ကုမ္ပဏီရဲ့ဝင်ငွေကအခု2019နှစ်ဝက်မှာကိုဒေါ်လာ3,000ရှိနေပြီ
2018年，2018年，2019年，2020年，2021年，2022年，2023年，2024年，2025年，2026年，2027年，2028年，2029年，2030年，2031年，2032年，2033年，2034年，2035年，2036年，2037年，2038年，2039年，2040年，2041年，2052年，2053年，2054年，2055年，2056年，2057年，2058年，2059年，2060年，2061年，2062年，2063年，2064年，2065年，2067年，2068年，2069年，2080年，2091年，2022年，2023年，2024年，2025年，2026年，2027年，2028年，2029年，2030年，2031年，2032年，2033年，2034年，2035年，2036年，2037年，2038年，2039年，2040年，2051年，2052年，2053年，2054年，2055年，2056年，2057年，2058年，2059年，2060年，2061年，2062年，2063年，2064年，2065年，2067年，2068年，2069年，2080年，2091年，2022年，2023年，2024年，2025年，2026年，2027年，2028年，2029年，2030年，2031年，2032年，2033年 ောင်းတဲ့ကြောင့်စိန်ခေါ်တဲ့ challenge video တွေတင်ကြတာကြောင့်လည်းလူသိများအသုံးများလာကြတာပ
ါ TikTok video လူမှုကွန်ရက်ကိုလူငယ်တွေအသုံးများကြပါတယ်သူ့ကိုတချင်း video app လို့ပြောရင်လည်းမမှားပါဘူးကိုယ်တိုင်ဆိုရာတွေတင်နိုင်တယ်လို့ပဲသူ့ထဲမှာရှိပြီးသားတချင်းတိုလေးတွေမှာကိုကနေပြီးတော့ karaoke ဆိုလိုမျိုး live ဆိုလိုလည်းရတယ်ကိုရိုက်ပြချင်တဲ့ video clip အတိုလေးတွေမှာအမျိုးစုံ effect တွေသုံးပြီးတော့ထွင်ပြလို့လည်းရပါတယ
်ခုခေတ်လူငယ်တွေဆိုတာဘာအသစ်ရှိလဲအသစ်အစ်တွေနောက်ပဲလိုက်နေကြတာလေFacebook ဆိုရင်ဆယ်ချော်သက်တွေကတိတ်သုံးကြတော့တာမဟုတ်ဘူးလို့စစ်တမ်းတွေကပြောတယ်မလားဒါတော့ TikTok လို့ပုံစံမျိုးစုံထွင်နိုင်တဲ့လူမှုကွန်ရက်တွေကသူတို့အကြိုက်ဖြစ်နေတာပေါ့နောက်သူကဗီဒီယိုအတိုတွေတင်တဲ့လူမှုကွန်ရက်ဆိုတော့သူတို့အတွက်ကပိုပြီးတော့စိတ်ဝင်စားစရာလည်းဖြစ်တယ်လေ
မဆီမြတ်မောင်ကလည်းဒီကိုယ်တိုင်ဘာဗီဒီယိုမှမတင်တော့မှသူများတင်တာတွေလိုက်ကြည့်တာနဲ့အချိန်ကုန်မှမသိကုန်သွားရောဗျအဲ့ဒါကြောင့်လဲအမေရိကန်မှာ TikTok သုံးသူ60ရာခိုင်နှုန်းလောက်ကဆယ်ချော်သက်လူငယ်တွေဖြစ်နေကြတာ TikTok ပေါ်မှာနာမည်ကြီးသူတွေဆိုရင် online ပေါ်မှာကြည့်သူတန်းနဲ့ချီရှိပါတယ်နောက်ပြီးတော့ live stream တွေလုပ်ပြီးတော့ဝင်ငွေရှာလို့လည်းရတယ်။သူကသူ live လုပ်ပြနေတာတွေကိုသဘောကျလို့ရှိရင် emoji တွေဝယ်ပြီးတော့တုတ်ပြန်နိုင်တယ်။ emoji ရတဲ့သူက emoji အမျိုးအစားပေါ်မူတည်ပြီးတော့ကိုယ့်အကောင့်ထဲမှာငွေသားပြောင်းထည့်လိုက်ရုံပဲ
။ social media influencer တွေဆိုရင်လည်းတချို့ community တွေကိုတော့မှပတ်စံယူပြီးတော့ TikTok ပေါ်မှာဝက်ပြသုံးပြပြီးကြော်ညာပေးသေးတယ်။တရုတ်ကုမ္ပဏီတစ်ခုပိုင်တဲ့ TikTok လူမှုကွန်ရက်အပေါ်ကအထက်အလက်တွေလုံခြုံမှုရှိရလားဆိုတာအမေရိကန်နိုင်ငံရေးသမားတွေမေးခွန်းထုတ်နေတာကြားပြီးအခုအစိုးရကပါတုံးသက်စစ်ဆင်းနေပြီဆိုတော့ဘလောက်လူသုံးများတဲ့ app ပဲဖြစ်ပါစေကိုယ့်ရဲ့လက်ကင်ဖုန်းထဲမှာထည့်လိုက်ပြီးဆိုတာနဲ့ကိုယ့်ရဲ့အချက်လက်တွေကိုပေးလိုက်ရတာမျိုးမျိုးတတိထားဖို့နဲ့လူမှုကွန်ရက်တွေပေါ်မှာကိုမျှဝေလိုက်တာတွေက online ပေါ်မှာဘယ်ရောက်သွားသလဲဆိုတာသိနိုင်ဖို့ခက်တယ်ဆိုတာလုံးဝမမေ့ဖို့အရေးကြီးတယ်လို့ဤပညာကျွမ်းကျင်သူတွေကတော့တတိပေးနေကြပါတယ်ရှင်
မဆုမြတ်မအစီအစဉ်တင်ဆက်ပေးနေတဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ကြကြရတာပါရှင်။အခုဆက်ပြီးမအေးတန်နာကျော်အစီအစဉ်တင်ဆက်ပေးမယ့်တက်တန်ရောင်သတင်းလွှာကိုလည်းနားဆင်ကြရအောင်ပါရှင
်။မင်္ဂလာပါရှင်။အားလုံးစိတ်နှပြောရှင်ပေါ်ပါကြပါစေ။ဒီလိုတက်တန်ရောင်သတင်းလွှာမှာတော့လေရင်ခီးတယ်ရီဘေးကင်းလုံခြုံရေးစီးမြင့်တွေကို K-pop star တွေနဲ့ကြော်ညာတဲ့လေကြောင်းလိုင်းပြီးတော့ American ရုပ်သံတင်ဆက်သူ Alan ဘာစုတွေများရသွားပါလဲဒီလိုမျိုးကဘာတလွားကထင်ပေါ်ကြော်ကြားတွေနဲ့အမှုပညာလောကကသတင်းတူတူရာတွေကိုပြောပြပေးသွားပါမယ်အားလုံးပဲလေရင်ခီးစင်တွေတွိုင်းတော့လေရင်မထွက်ခင်ခီးစင်ဘေးကင်းလုံခြုံရေးလဲညွန်ချက်တွေကိုလေရင်မောင်မေတွေတရုတ်ပြတာဒါမှမဟုတ်လေဗီဒီယိုတွေဖွင့်ကြတာကြုံကြဘူးပါမယ်နော်အခုတော့အဲ့လိုမျိုးလေရင်ခီးအနေနဲ့ကင်းရှင်းရေးလမ်းညွှန်ချက်တွေကို K-pop star တွေကလုပ်ပြပါမယ်တဲ့အနာဂတ်ကိုထင်ဟပ်စေတဲ့ဒီသတင်းဗီဒီယိုမှာ Super M K-pop အမျိုးသားအဖွဲ့ပါဝင်ပြီးတော့တရုတ်ဆောင်ထားပါတယ်တောင်ကိုရီးယားလေကြောင်းလိုင်းဖြစ်တဲ့ကိုရီးယားအဲကသူတို့လေရင်ပေါ်မှာပြတဲ့ခီးစဲဘေးကင်းလုံခြုံရေးလမ်းညွှန်ချက်ကို K-pop နာမည်ကျော်အဖွဲ့ Super M နောက်ပြီးတော့ K-pop အစိုးရBOA ရုံးနဲ့ရိုက်ခူးထားပြီးတော့နိုဝင်ဘာလ၄ရက်နေ့ကစလို့သူတို့ရဲ့လေရင်ပေါ်တွေမှာစပြီးတော့ပြပါတယ်။ဒီတချင်းကခရူးရူးနားထောင်ရင်တော့ K-pop တချင်းတပုတ်ပဲဖြစ်ပြီး Super M အဖွဲ့တွေကအမျိုးသားလေးတွေကခီးကျယ်ရေးနေရာကတရုတ်ဆောင်ထားတာပါ။အစိုးရ BOA ကတော့ခီးဆောင်တကြားထိုင်ကုန်ကပတ်လက်ခံဖုန်းတို့ကွန်ပျူတာတို့လိုမျိုးလျှက်စစ်အသုံးဆောင်ပစ္စည်းတွေနောက်ပြီးတော့အရေးပေါ်ထွက်ပေါက်တို့နဲ့ပတ်သက်တဲ့ဘေးကင်းရှင်ရေးစီးမြင်တွေကိုရှင်းပြပါတယ်။ဒီ Super M အဖွဲ့ဆိုတာ K-pop အဖွဲ့မျိုးစုံကလူတွေပေါင်းပြီးတော့အဖွဲ့ဝင်ခုနှစ်ဦးနဲ့ဖွဲ့ထားတာပါ။သူတို့အဖွဲ့ရဲ့ပထမအဆုံးဒေးတပြားကိုပြီးခဲ့တဲ့အောက်တိုဘာလဇန်ကပဲထုတ်ထားပြီးတော့ Billboard အကောင်ဆုံးဒေးတပြား200ဆင်းမှာထိပ်ဆုံးချိတ်ခဲ့ပါလိမ့်ရှင်။ American ရုပ်မြင်သံကြားမှာရီမောမောနဲ့ပြောရွှင်စရာအစီအစဉ်လေးတွေကိုတင်ဆက်ပေးတယ်လို့နာမည်ကျော်တဲ့ Ellen DeGeneres တယောက်လာမယ့်နှစ် Golden Globes ရွှေကမ္ဘာလုံးဆုပေးပွဲမှာတသက်တာအောင်မြင်မှုစုရရှိဖို့ရှိပါတယ်။သူရဲ့25နှစ်ကြာရုပ်သံအစီအစဉ်တင်ဆက်မှုတွေကိုဂုဏ်ပြုအတိအမှတ်ပြုတဲ့အနေနဲ့ပေးတဲ့ဆုဖြစ်မှာပါ။လိန်နူချစ်သူတယောက်အနေနဲ့လည်းကြော်ကြားတဲ့ Ellen DeGeneres ဟာရုပ်သံအစီအစဉ်တင်ဆက်သူမဖြစ်ခင်ကတော့စင်မြင့်ဘော်တွေကနေရည်စရာမောစရာဟာရယာရှင်တွေတင်ဆက်တဲ့အသူဖြစ်နေစခဲ့တာပါ။အခုလက်ရှိမှာတော့ The Ellen DeGeneres Show နေပိုင်းအစီအစဉ်တင်ဆက်သူဖြစ်နေဆောင်ရွက်နေပါတယ်။ Tuga, Jota Cinema, Ami Mujare Dubin, Tuyatare, Simingan is a sin, Pioque Mia, at the many yare to Rikuza, Pioso Pira, and Mia Pioshia, Lure Chicken, Jena Larea, Losan Biretu, Brahida, the Madia Lepsidelo, Shigualo Sugo, Chimmy Bede, Hollywood Nangada, the Rinamia, the Ogata, Lorenzo Suria Gabjawai. Ellen Diaka, American Bianzu, Mizo, Gonduzan Suripsi, the Presidential Medal of Freedom Sune, the Mark Twain Prize for American Human Suit, Nasugule, Yashitae Dupsipani. Joshine, Yota season, you drape me, Shigabalon Suit, Chimmy Mueguro, Nane, Zenoai Lang, Nayani Jai, Beverly Hills, Zimba Mapsipani, eh? ဒီနေ့ကစီစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောတန်ရောပြည့်စုံကြည့်တင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာနေ့တိုင်းမှာစတင်ထုတ်လွှင့်နေ မယေးတန်ရမယေးတန်ကကျစီစဉ်တင်ဆက်ပေးနေတဲ့တက်တန်ရောင်သတင်းတော်ကိုနားဆင်ကြကြရပါရှင်။ကမ္ဘာတစ်လွှတ်တဝမ်းကအနုပညာအားကစားစာပေးရင်းကျေးမှုစသဖြင့်နေပယ်တီးတီးကထင်ရှားကျော်ကြားလူသိများသူတွေအကြောင်းတပတ်အတွင်းသတင်းထူတွေကိုစူးစီးတင်ဆက်ပေးနေတဲ့အစီအစဉ်ဖြစ်ပါတယ်ရှင်။ မနက်ပိုင်းအင်္ဂါနေ့မနက်ဖက်6:00နာရီကနေခုနှစ်နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းတို့မီတာ30နှင့်40လေးဆယ်40ရှစ်ဒုတိယနာရီဝက်မှာလိုင်းလံမီတာ190ကီလိုဟတ်စ်15905ရုပ်ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။ အခုတနင်္လာနေ့ညအဖက်ထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုမဆုမြတ်မောင်ကပြောပြပေးပါဦးမယ်ရှင်။
ဟောင်ကောင်မှာဒီကနေ့ဆန္ဒပြပွဲရဲ့အတွင်းရဲရဲပြစ်ခတ်မှုကြောင့်ဆန္ဒပြသူတယောက်ဒဏ်ရာရသွားပါတယ်။လမ်းမတစ်ခုပေါ်မှာဆန္ဒပြသူတယောက်နဲ့ရဲထိတ်တိုက်တွေ့နေခြင်းအဲ့ဒီနောက်ကိုကတ်လာတဲ့နောက်တယောက်ကိုရဲကအနီးကသက်သက်နဲ့ပြစ်လိုက်တဲ့ဗီဒီယိုတွေလည်းအွန်လိုင်းမှာပြန့်နှံ့နေပါတယ်။ ဆန္ဒပြသူတချို့နဲ့အငင်းပွားခဲ့သူတယောက်ကိုဆန္ဒပြသူတွေကလောင်စာနဲ့ပတ်ဖြန်းပြီးမိရှို့မှုလည်းဖြတ်ခဲ့ပါတယ်။အဲ့ဒီသူကိုလည်းဆေးရုံတင်ထားရပါတယ်။ဩစတြေးလျနိုင်ငံမှာတော့မိအကြီးကျယ်လောင်ကျွမ်းနေတဲ့နယူးဆောက်ဝေးလ်ပြည်နယ်မှာအပူချိန်မြင့်တက်ပြီးလေပြင်းတိုက်ခတ်နေတာကြောင့်ဘဲရုံးကားမနဲ့မတူတဲ့အန္တရာယ်ကြုံနေရပါတယ်။နိုင်ငံမှာအန္တရာယ်အများဆုံးတော်မီလောင်ကျွမ်းတ
ဒီနေ့ထုတ်ပြန်ခဲ့ပါတယ်အရှေ့ပိုင်းကဒီကွင်းစ်လန်ပြည်နယ်မှာလဲတော်မီလောင်ကျွမ်းမှုပေါင်း50လောက်ရှိနေပြီးတော့ဝက်စတန်အော်စတြေးလျနဲ့ဆောက်အော်စတြေးလျပြည်နယ်တွေမှာလဲတော်မီလောင်ကျွမ်းမှုတွေရှိနေပါတယ်ရှင်။အိန္ဒိယနိုင်ငံနယူးဒယ်လီမြို့တော်မှာမီးခိုးတွေပိတ်ပိတ်ပြီးတော့လေတုညဉ့်ညံ့မှုအခြေအနေဒီကနေ့ပြန်ဆိုးလာပါတယ်။
ဒီကနေ့မှာတော့တခါမိခိုးငွေတွေနဲ့ပြန်ဆိုးလာတာဖြစ်ပါတယ်ရှင်။တနင်္လာနေ့ညဘက်ထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုမဆွေမြတ်မောင်ပြောပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လုပ်ရမှုကမက်ခင်ဖြူထွေးဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့အယ်လ်ဆန်တိုစ်ဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့ည9:00နာရီကနေ10:00အထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြပြခြင်းည10:00ကန
This program has come to you from the Voice of America, Washington.